Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ14ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစီရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးသွားမှာပါအီရန်နဲ့အနောက်အင်အားကြီးနိုင်ငံတွေကြားမှာအထင်တော်ကြာညှိနှိုင်းခဲ့ရတဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီမှုကိုရရှိသွားပါပြီတနင်္လာနေ့ဒေသကမ်းလွန်ပင်လယ်ပြင်မှာရွှေပြောင်းဝင်ရောက်လာသူ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့ဆဲခဲ့ပါတယ်အိန္ဒိယနိုင်ငံအန္ဒရာပရဒက်ရှ်ပြည်နယ်မှာဟိန္ဒူဘာသာရေးပွဲတော်ကျင်းပနေတဲ့မြက်ကမ်းမှာလူတွေဝရုံးသုံးကားဖြစ်ပေါ်ပြီးတိုက်စုံမှုတွေရှိခဲ့ပါတယ်ဒီလိုထူးခြားတဲ့တဲ့ရင်တွေကြားမှာပါမှတ်တယ
်ဟုတ်ကဲ့ပါရှင်အီရန်နျူကလ িয়ার ရေးသမိုင်းဝင်သဘောတူညီမှုတစ်ခုရရှိသွားတဲ့အကြောင်းအစုံလင်ကိုတော့သတင်းတွေအပြီးမှာနားဆင်ကြရပါမယ်ဒီနောက်မှာတော့မြန်မာရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီပါတီဝင်ပြရမယ်အစ်ကိုကျောက်သွားတွေမနေ့ပြန်စားပြီးလက်ခံတယ်ကျောက်သွားတွေပေးနေ15ရက်နေ့ကလက်ခံပြီးတော့အစ်ကို17ရက်နေ့မှာပိတ်လိုက်တယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရပါရှင်တဆက်ထဲမှာပဲကရပြည်နယ်ဝန်ကြီးချုပ်ကိုကျန့်ဖို့ပါတီကဘာကြောင့်အရေးယူလိုက်တယ်လဲဆိုတာကိုလည်းကြားကြရမှာပါနောက်အခြေခံဥပဒေတွေနဲ့တိုင်းရင်းဒေသပြည်ပခန့်တွေဆက်ဆက်နေတဲ့အကြောင်းစာရတွေကိုဒီညပိုင်းမှာအပြည့်အစုံနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အင်ကာနဲ့ညာချန်တက်ရက်လေးလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင်
အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုကန့်သတ်ပြီးအပြန်အလှန်နည်းနဲ့အီရန်ပေါ်မှာဒဏ်ခတ်မှုတွေလျှော့ပေါ်ပေးဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့တို့ကြား10နှစ်ကျော်ညှိနှိုင်းခဲ့တဲ့သမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။အခုရခဲ့တဲ့သဘောတူညီချက်ကလည်းအမေရိကန်တွေရဲ့တန်တမာရေးချိုးဖောက်မှုဟာတကယ်စစ်မှန်ပြီးအတိတ်ပဲပြည့်ဝတဲ့ပြောင်းလဲမှုကိုဖော်ဆောင်နိုင်တယ်ဆိုတာပြနေတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောဆိုလိုက်ပါတယ်။အခုရရှိလိုက်တဲ့ပြည်ပြေဆုံးတဲ့ရေရှည်သဘောတူညီချက်ကနေအီရန်ကနျူကလ িয়ার လက်နဲ့ပိုင်ဆိုင်မှုမရှိအောင်ကာကွယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်တကယ်လို့အခုသဘောတူညီချက်ကိုပိတ်ပင်ဖို့အတွက်အမေရိကန်လွှတ်တော်မှတင်သွင်းမှုမှန်သမျှကိုတော့သူကဗီဒီယိုအာဏာသုံးပြီးပယ်ထားမှာဖြစ်ကြောင်းလည်းကြေညာလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေချပေးဖို့နဲ့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီရဲ့ကြီးကြပ်မှုအောက်မှာရှိဖို့အချက်လက်တွေနဲ့ပတ်သက်ပြီးအသေးစိတ်ရေးဆွဲနိုင်ဖို့အတွက်ချောချောမွမ့်မွေဖြစ်အောင်သတင်းပတ်ပေါင်းများစွာဇက်တိုက်ဆွေးနွေးခဲ့ပြီးတဲ့နောက်မှာဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂေရီနီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်တို့ကဒီသဘောတူညီချက်ရပြီဖြစ်ကြောင်းဗီယက်နမ်မှာကြေညာလိုက်ပြီးချက်ချင်းဆိုလိုပဲသမ္မတဥဘာမာကအခုလိုပြောကြားလိုက်တာပါဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးအကြီးအကဲမိုဂေရီနီကတော့ဒီသဘောတူညီချက်ဟာမျှတမှုရှိတယ်လို့ဆန်နုဘတ်မှာပါဝင်တဲ့အဖွဲ့အားလုံးရဲ့အကျိုးစီးပွားကိုလည်းလေးထောက်မှုရှိကြောင်းပြောပါတယ်။မစ္စတာဇရစ်ကလည်းမစ်မိုဂေလိုပဲထပ်တူပြောကြားခဲ့တာဖြစ်ပါတယ်။ဤနျူကလ িয়ার ဆိုင်ရာပြည့်ပြည့်စုံတဲ့သဘောတူညီချက်ရဖို့အတွက်လာပေါင်းများစွာညှိနှိုင်းခဲ့တဲ့တန်တမန်ရဲ့နောက်ဆုံးတွေ့ဆုံတဲ့အစည်းအဝေးပြီးမှအခုလိုပြောကြားလိုက်ကြတာပါ။အီရန်သမ္မတဟက်ဆန်ရူဟာနီကတော့ဒီလိုသဘောတူညီချက်ရခဲ့တာအတွက်ချီးကျူးလိုက်ပြီးနိုင်ငံတကာဆက်ဆံရေးမှာစာမျက်နှာသစ်စတင်ဖွင့်လှစ်လိုက်ပြီးဖြစ်ကြောင်းပြောပါရစေ
။အီရန်နဲ့လက်မဲ့ရီထိုးခဲ့တဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်လော့တော်ကတုံ့ပြန်မှုတွေနှစ်ပါတီကြားအတော်လေးကွဲပြားနေကြပါတယ်။အမေရိကန်ဒီမိုကရက်တစ်လော့တော်အမတ်တွေကတတိရှိရှိအကောင်းမြင်နေကြပြီး Republican အမတ်တွေကတော့ဒီသဘောတူညီမှုရဖို့ကြိုးစားရမှာ American ဖက်ကလိုက်ရောပေးတာများသွားပြီလားလို့မေးခွန်းထုတ်နေကြပါတယ်။ဒီသဘောတူညီမှုဟာတကယ်ပဲ Iran လက်ထက် Nuclear လက်နဲ့မရနိုင်အောင်လုံးနိုင်ပါမလားဆိုပြီးတန်တရားရှိနေတယ်လို့လော့တော်အမတ်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဖြစ်သူ Republican Party လော့တော်အမတ် Bob Corker ကပြောပါတယ်။ Democratic ခေါင်းဆောင် Nancy Pelosi ကတော့ American သမ္မတ Obama နဲ့နိုင်ငံခြားရေးဝန်ကြီး John Kerry တို့ကိုသဘောတူညီမှုရရှိအောင်ဦးဆောင်ခဲ့တဲ့အတွက်ချီးကျူးပြောဆိုလိုက်ပါတယ်။ပြင်းထန်တဲ့ကန့်သတ်ချက်တွေနဲ့ဆစ်ဆင်းမှုတွေဟာရေရှည်မှာအီရန်ကိုနျူကလ িয়ার လက်နက်မရအောင်တားထားပါလိမ့်မယ်။ပြီးတော့ဒီသဘောတူညီမှုတစ်ပါးပါတဲ့အသေးစိတ်အချက်လက်တွေကိုလော့တော်ကတည်တည်ချက်ချက်ဆက်ဆဲသွားမယ်လို့နန်စီပလိုစီကပြောပါတယ်
။အကြွေးတွေနဲ့ပြည်နေတဲ့ဂရိနဲ့အင်းနီချင်းဥရောပနိုင်ငံတွေကြားနိုင်ပေါင်းများစွာဆွေးနွေးကြကြပြီးတဲ့နောက်အကြွေးမီပြဿနာခေတ္တနိုင်ရေးတက်တရမြောက်အစီအစဉ်ကိုသဘောတူလိုက်ကြတဲ့အတွက်မနေ့ကတနင်္လာနေ့မှာပဲကမ္ဘာအစုရှယ်ယာဈေးတန်ဖိုးတွေမြင့်တက်လာခဲ့ပါတယ်။ဥရောပနဲ့အာရှဈေးကွက်တွေမှာအလားတူအစုရှယ်ယာတန်ဖိုးတွေမြင့်တက်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံအစုရှယ်ယာတန်ဖိုးလည်း100%မြင့်လာတာပါ။အခုလိုသဘောတူညီချက်ရလိုက်တဲ့အပေါ်မှာအမေရိကန်သမ္မတဘဲရက်အိုဘားမားကကြိုဆိုလိုက်ပြီးဂရိနေနဲ့ဖွံ့ဖြိုးတိုးတက်ပြီးကြွေးမီတွေကိုခံနိုင်ရှိတဲ့လမ်းကြောင်းပေါ်ပြန်လာအောင်ဂရိကိုငွေကြေးထောက်ကူပေးနေတဲ့နိုင်ငံတွေဘက်က တတိကွက်ခိုင်မှာကြောင့်ပြလိုက်တာလို့ဆိုပါတယ်ဒီသဘောတူညီချက်ကြောင့်ယူရိုငွေကြေးတုံးဆောင်တဲ့ဆက်တီကွန်ဂရိဆက်တီကွန်ရလိုက်တဲ့အပေါ်မှာကမ္ဘာငွေကြေးစည်းကွက်ခေါင်းဆောင်တွေကချိုးဆိုလိုက်တယ်လို့ကျွေးရှင်တူဖြစ်တဲ့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ကလည်းချဆင်းနေတဲ့ဒီဂရိစည်းပွားငွေတိုင်းတန်ရောက်စေဖို့ဂရိအာဏာပိုင်တွေနဲ့လက်တွဲဆောင်ရွက်ဖို့အသင့်ပဲလို့ပြောပါတယ
်ပြီးခဲ့တဲ့နှစ်ကလူဖြူရဲလက်ချက်နဲ့တည်ဆုံသွားတဲ့အာဖရိကနယ်ဝင်အရစ်ဂါနာရဲ့ကြံ့ရင်သူမိသားစုကိုနယူးယောက်မြို့ကယွန်ကျေးဒေါ်လာ5.9 တန်ပေးမယ်လို့နယူးယောက်မြို့အာဏာပိုင်တွေကပြောပါတယ်ဒီဖြစ်ဖြစ်ကြောင့်အာဖရိကနယ်ဝင်အမေရိကန်တွေပေါ်ရဲအာဏာပိုင်တွေရဲ့မတော်မတရားပြုချက်တွေနဲ့ပတ်သက်လို့ဆန္ဒပြမှုတွေပြီးခဲ့တဲ့နှစ်ကဖြစ်ခဲ့ပါတယ်ဒီယွန်ကျေးပေးပြင်းထန်မှုကိုနယူးယောက်မြို့ရဲ့ဗန်နာရေးအကြီးအကဲ Scott Stringer ကကြေညာချက်တရားမှာထုတ်ပြန်လိုက်ပါတယ် Mr. Garner ရဲ့မိသားစုဟာပြီးခဲ့တဲ့အောက်တိုဘာလကနစ်နာဂျီတောင်းခံလွှာတင်ခဲ့ပြီးတဲ့နောက်နယူးယောက်မြို့အနေနဲ့နစ်နာဂျီဒေါ်လာ85တန်ယွန်ကျေးပေးဖို့တရားစွဲဆိုလိုက်ပါတယ်အခုလိုပြင်းထန်မှုရရှိသွားတာဟာဒီကိစ္စမှာပတ်သက်သူအလုံးရဲ့အကျိုးစီးပွားဖြစ်စေပြီးဂါနာတည်ဆုံတဲ့အတွက်နယူးယောက်မြို့မှာတာဝန်မရှိဘူးလို့ Mr. Stringer ကကြေညာချက်တရားထံမှာပြောပါတယ်ဒီပြင်းထန်မှုဟာဂါနာရဲ့မိသားစုအတွက်ငြိမ်းချမ်းမှုရနိုင်မယ်ညွန်လက်တယ်လို့နယူးယောက်မြို့ဝန် Bill de Blasio ကတင်းငါးနေညနေပိုင်းမှာသတင်းထောက်တွေကိုပြောခဲ့ပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညပတ်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံတောင်ပိုင်းကျွန်းကျွန်းပေါ်မှာရောက်နေတဲ့သတင်းပတ်ပေါင်းများစွာကြာနေပြီဖြစ်တဲ့ရွှေပြောင်းဝင်ရောက်သူတရားကျော်ကိုမြန်မာရေးတပ်ကတွေ့ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။နိုင်ငံတောင်ဘက်ဆွန်တနင်္သာရီဒေသကမ်းလွန်ပင်လယ်ပြင်မှာအမျိုးသားတရားနှုတ်ကိုမြန်မာရေးတပ်ကကယ်တင်ခဲ့တယ်လို့ Global New Light of Myanmar သတင်းမှာဖော်ပြလာပါ။အဲ့ဒီလူတွေအားလုံးဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးတချို့ကသူတို့ကိုအတင်းကျပ်ခေါ်လာတာလို့ပြောကြပြီးတချို့ကတော့မလေးရှားမှာလုပ်ဖို့ပို့ပေးမယ်ဆိုပြီးလူမှန်ကုတ်ကူးသူတွေဖျားယောင်းသွေးဆောင်ခဲ့တာလို့ပြောကြကြောင်းသတင်းတွေမှာဖော်ပြပါတယ်။သူတို့ကိုဂျွန်မမဂျွန်လာအစောပိုင်းကပြစ်သွားတာဖြစ်ပြီးဂျွန်လာကုန်တဲ့ဇန်နဝါရီလ7ရက်နေ့ချာမှာတွေ့ကြတာလို့သတင်းကဆိုပါတယ်သူတို့ကိုလောလောဆယ်ဘယ်မှာထားလဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူးထိုင်းနိုင်ငံကလူမှန်ခိုးကူးသူတွေပြင်းပြင်းထန်ထန်စတင်နှိမ်နှင်းခဲ့တဲ့မေလနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကနဲ့မြန်မာနိုင်ငံကလို့ပြောတဲ့ရိုဟင်ဂျာမွတ်စလင်အများစုပါတဲ့ထောင်နဲ့ချီတဲ့ရွှေ့ပြောင်းဝင်ရောက်သူတွေဟာအရှိတောင်အာရှနိုင်ငံတွေမှာရောဒေသရင်းရေပြင်တွေမှာပါလူမှန်ခိုးကူးသူတွေရဲ့ဆွန့်ပစ်တာတွေခံခဲ့ရတာပါမြမရေတက်ကအလှည်စီးပြဒုက္ခတဲ့စုစုပေါင်း1000နီးပါးကိုမြမရေပြင်တော်ရိုက်မှာကဲတင်နိုင်ခဲ့ပြီးအများစုကဘင်္ဂလားဒေ့ရှ်ကလာတဲ့ရွှေပြောင်းဝင်ရောက်လာသူတွေဖြစ်ကြောင်းပြောတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်နာဂါစခန်းတွေကိုလည်းပို့ဆောင်ပေးခဲ့တာဖြစ်ပါတယ
်မွတ်စလင်အများစုနေထိုင်ရာတရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်ကလူ3ဦးကိုသူတို့ပြစ်တာလိုက်တယ်လို့တရုတ်ရဲအာဏာပိုင်တွေကပြောပါတယ်ဒီလူတွေကိုဓာတ်ကန်ဆောင်ထားတဲ့စစ်သွေးကြောတွေဖြစ်တယ်လို့လည်းဆိုပါတယ်လူနောက်တူကတော့ဒဏ်ရာရသွားပြီးဒီဖြစ်ဖြစ်ဟာတနင်္လာနေ့ကတရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ယန်းမြို့မှာဖြစ်ဖြစ်ခဲ့တယ်လို့မြို့ခံရဲအာဏာပိုင်တွေကလူမှုကော်ရဲမှာကြေညာချက်တွေထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းအများကလေးစားရပြီးတရုတ်နိုင်ငံရဲ့အထင်ရှားဆုံးနိုင်ငံရေးအကျဉ်းသားထဲကတဦးဖြစ်တဲ့တိဘက်ဘုံကြီးတင်ဇင်ဒလက်ရင်ပိုချေပြောင်းလဲတော်မူသွားတယ်လို့ Students for a Free Tibet အဖွဲ့ကပြောပါတယ်။သူဟာစီချွမ်းပြည်နယ်ချန်တူးမြို့တော်အနီးကအချင်းထောင်တစ်ခုမှာပြန်လွန်တော်မူသွားတယ်လို့အာနာပိုင်တွင်ကသူ့မိသားစုကိုအသိပေးခဲ့ပါတယ်။တရုတ်ရဲအာနာပိုင်တွင်ကလည်းအခုလိုဖုန်ကြီးပြန်လွန်တော်မူသွားတာကိုသတင်းမီဒီယာတချို့မှအတည်ပြုခဲ့ပေမဲ့တခြားအသေးစိတ်တစုံတရာကိုတော့ထုတ်ပြန်ခဲ့ခြင်းမရှိခဲ့ပါဘူး
။ထိုင်းနိုင်ငံမှာအသေးဖြစ်မှုနဲ့တရားစွဲခံရတဲ့စာနယ်ဇင်းသမားနှုတ်ပေါ်ဆွဲချက်တွေပယ်ဖျက်ပြီးဦးပန်ကြားရေးထိုင်းဆွေရကိုဆက်သွယ်ဖို့အချိန်များစွာကြိုးစားခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ထိုင်းနိုင်ငံရုံးခွဲကိုယ်စားလှယ်ကဒီကနေ့ပြောပါတယ်။ Australia နိုင်ငံသား Editor Alan Morrison နဲ့ထိုင်းနိုင်ငံသားချူတီမတိတ်တထသိန်းတို့ဟာသူတို့ရဲ့အမှုကိုဒီကနေ့တရားရုံးမှာစပြီးရင်ဆိုင်ရတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာရေးရလုပ်တဲ့ရေချိုးပွဲတော်ကိုတက်ရောက်သူတွေစုဝေးနေကြတဲ့မြေကမ်းပါတစ်ခုပေါ်ကလူတွေဝေယုံသုံးကားဖြစ်တာကြောင့်28ယောက်ထက်မနည်းတိတ်ဆုံးသွားတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
ထိပ်တ
တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကောင်းထက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲထိတ်တန်းရောက်နိုင်ငံတကာသတင်းဆောင်မတွေနဲ့စာကြင်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်ရရှိသွားကြပါပြီ။လာပေါင်းများစွာဆေးဆက်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့သဘောတူညီချက်အပေါ်တန်တရားနဲ့စောင့်ကြည့်လူသူတွေရှိနေတယ်လို့မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်ရှင်။
ဒီနေ့ငယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်ရုရှားတရုတ်ဂျာမနီတို့နဲ့ယူအန်နိုင်ငံကဆွေးနွေးညှိနှိုင်းသူတွေကြားဒီကနေ့မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါ။အော်စတြေးလျနိုင်ငံဗီယက်နမ်မျိုးကဆွေးနွေးပွဲပြီးမှာတော့ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုကာဟီနီကတော့လာပေါင်းများစွာကြိုးပမ်းမှုတွေရဲ့ရလဒ်ဖြစ်ပြောဆိုသွားပါတယ
်။ What we have in front of us all today
ဒီကနေ့ရရှိလာတဲ့ဆုံးဖြတ်ချက်ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်တာမကပါဘူး။ဒီထက်အများကြီးပိုတယ်လို့ထင်ပါတယ်။အခုဆုံးဖြတ်ချက်ဟာနိုင်ငံတကာဆက်ဆံရေးမှာစာမျက်နှာတည်းဖွင့်လင်းနိုင်ဖို့လမ်းပွင့်သွားနိုင်တယ်လို့တန်တမာရေးညှိနှိုင်းမှုပူးပေါင်းဆောင်ရွက်မှုတွေဟာတင်းမာမှုတွေထိတ်တန့်ရင်ဆိုင်မှုတွေကိုကျော်လွှားနိုင်တယ်ဆိုတာကိုလည်းပြသရာရောက်ပါတယ်
။တမရက်တွေထဲကျော်လွန်ပြီးဆွေးနွေးမှုတွေလုပ်ခဲ့ပြီးမှရလာခဲ့တဲ့သဘောတူညီချက်ဟာအားလုံးလက်ခံနိုင်တဲ့အထိမဖြစ်နိုင်ပေမဲ့တမိုင်းဝင်ခြေလှမ်းတစ်ရပ်တော့ဖြစ်တယ်လို့လည်းအီရန်နိုင်ငံကြားရေးဝန်ကြီးဂျာဗက်ဇာရီဖ်ကပြောဆိုခဲ့တာပါ။
I believe this is a historic moment. We are reaching an agreement.
တမိုင်းဝင်အခိုက်အတန့်လို့ယုံကြည်ပါတယ်။အားလုံးအတွက်ပြည့်ပြည့်စုံတဲ့သဘောတူညီချက်မျိုးကျွန်တော်တို့မရနိုင်ပါနဲ့။ကျွန်တော်တို့ဆောင်ရွက်နိုင်ခဲ့တဲ့ကိစ္စဟာအခုကျွန်တော်တို့အားလုံးအတွက်တော့အရေးကြီးတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်
။သဘောတူညီချက်ရယူရန်ကနျူကလ িয়ার လုပ်ငန်းတွေကိုစံငန့်ထားပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကချမှတ်ထားတဲ့တန်ခတ်မှုတွေကိုရုပ်သိမ်းပေးရမှာဖြစ်ပါတယ်။တမိုင်းဝင်သဘောတူညီချက်လို့ဆိုနိုင်ပေမဲ့အီရန်နိုင်ငံနဲ့ရံပတ်တွေဖြစ်နေတဲ့အစ္စရေးနိုင်ငံကဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကတော့ရာဇဝင်တွင်မဲ့အမှားတစ်ခုလို့တုံ့ပြန်နေတာပါ
။ Deal but our concern of course is that the militant Islamic state of Iran
ကျွန်တော်တို့စိုးရိမ်မိတာကတော့ဆက်သွေးကြနေတဲ့အစ္စလန်တိုင်းပြည်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့တေချာပေါက်လမ်းပွင့်သွားမယ်အရေးပဲဖြစ်ပါတယ်။ဒီလိုမဖြစ်အောင်ကန့်သက်ထားရတွေတော်တော်များများကိုဖယ်ရှားပေးမှဖြစ်တဲ့အပြင်အီရန်အနေနဲ့ထိပေါက်သလိုဒေါ်လာတန်ပေါင်းရာနဲ့ချီရမှာဖြစ်တာကြောင့်ဒေသတွင်နဲ့ကမ္ဘာမှာရန်လိုတဲ့လုပ်ရက်တွေအကြမ်းဖက်တဲ့လုပ်ရက်တွေကိုဆက်လုပ်နိုင်တော့မှာပါဒါဟာတမိုင်းတွင်မဲ့အမှားတစ်ခုပါ
ဘယ်လိုပဲဖြစ်ဖြစ်လာပေါင်းများစွာအခြေတင်ဆွေးနွေးမှုတွေကရရှိလာတဲ့သဘောတူညီချက်တွေကြောင့်နောက်ထပ်နိုင်ငံကရေးရပြဿနာတွေကိုဖြေရှင်းနိုင်ဖို့မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားအရေးအတွက်တွန်းအားတစ်ခုဖြစ်လာနိုင်တယ်လို့လည်းတောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းရေးဝန်ကြီးဟွန်ယုံဖြူကပြောဆိုခဲ့တာပါ
ဟင်မူဂီလို့ခါကြည့်ကို
နျူကလ িয়ার လက်နက်နဲ့နိုင်ငံကအတိုင်းဝိုင်းကိုဆက်ပြီးချိန်ချောက်နေတဲ့အထူးကြံနိုင်ငံဆိုလို့မြောက်ကိုရီးယားတနိုင်ငံပဲကြံပါတော့တယ်။ဒါကြောင့်လည်းအီရန်နိုင်ငံရဲ့နျူကလ িয়ার အရေးသဘောတူညီချက်ဟာမြောက်ကိုရီးယားအပေါ်ဖိအားတွေဖြစ်လာနိုင်တယ်လို့ယူဆပါတယ်
။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားတစ်နှစ်ခွဲကျော်ကြာဆွေးနွေးညှိနှိုင်းမှုတွေအဆုံးသတ်နိုင်မဲ့သဘောတူညီချက်ဟာအမေရိကန်သမ္မတဘရက်အိုဘားမားတွေမူဝါဒရေးရာအောင်ပွဲတစ်ရပ်ဖြစ်လာနိုင်တယ်လို့တတမန်ရေးအရာအထူးကြံဖြစ်နေတာတွေကိုယုံနေအောင်လုပ်မယ်ဆိုပြီးလွန်ခဲ့တဲ့နှစ်နှစ်ကမှအာဏာရလာတဲ့အီရန်သမ္မတဟာဆန်ရူဟာနီအတွက်လည်းအောင်မြင်မှုတစ်ခုဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးမှာသဘောတူညီချက်ပေါ်ဆန့်ကျင်ကန့်ကွက်လိုတဲ့သဘောထားတွေလည်းရှိနေတာကြောင့်နောက်ဆုံးသဘောတူညီချက်ကိုအပြည့်အစုံလက်ခံနိုင်အောင်နားချသိသွင်းဖို့လည်းလိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လည်းဦးပြောပြပေးခဲ့တာပါရှင်ဂရိငွေကြေးအချက်တဲ့အခြေအနေတိုးတက်ပြောင်းလဲမှုတွေကိုလည်းကြည့်ကြရအောင်ပါဂရိငွေကြေးပြဿနာနဲ့ပတ်သက်ပြီးရက်တော်ကြာဆွေးနွေးမှုတွေပြုလုပ်ပြီးတဲ့နောက်မှာ9နှစ်အတွင်းတတိယမြောက်ငွေကြေးထောက်ကူအစီအစဉ်ပေးဖို့အခြေခံသဘောတူညီမှုတစ်ခုကိုဥရောပခေါင်းဆောင်တွေကြေညာသွားပါတယ်လောလောဆယ်မှာတော့ဂရိနိုင်ငံကယူရိုငွေကြေး3အုပ်စုတဲကလည်းမထွက်ရသေးပါဘူးအခုလိုအခြေအနေမှာဥရောပနဲ့ဗန္ဒာရေးဈေးကွက်တွေစိတ်သက်သာရာရသွားကြပြီမဲ့တကယ်ခက်ခဲတဲ့အပိုင်းကအခုမှစတာလို့ကြွမ်းကျင်သူတွေကတုံ့တက်ပါတယ်။ Mail RCK ရဲ့သတင်းလှကိုမအေးတနာကျော်ကပြောပြပေးပါမယ်ရှင်
။ဗန္ဒာရေးဈေးကွက်တွေရဲ့တုံ့ပြန်မှုတွေကိုကြည့်ပြီးတော့ပြောရမယ်ဆိုရင်တော့ဒီကိစ္စပြည့်ပြတ်သွားပြီလို့ဆိုရပါမယ်ရှင်။ဒေါ်လာတန်3သိန်းနီးပါးကိုတတိယငွေကြေးထောက်ကူအစီအစဉ်ဖြစ်နဲ့ပေးအပ်မှာပါ။ဒါမဲ့လည်းအစိုးရအတုံးစီကိုပို့လျှော့ချဖို့အခွန်တိုးကောက်ဖို့အစိုးရပိုင်းလုပ်ငန်းတွေကိုပုဂ္ဂလိကပိုင်းပြောင်းပြစ်တာတွေအပါအဝင်သဘောတူညီချက်ထဲပါဝင်တဲ့ကိစ္စရပ်တွေကိုဂရိဥပဒေပြုအမတ်တွေအတည်ပြုပေးဖို့တော့လိုအပ်သေးတယ်။ဒါကလည်းတိတ်မခဲလာပါဘူးလို့ John Hopkins တက္ကသိုလ်ကနိုင်ငံတကာစီးပွားရေးပညာရပ်ပါမောက္ခ Cristiano Arroyo က VOE ကို Skype ကတဆင့်ပြောသွားပါတယ်
။ The really hard part is that they're going to have to
လိုင်းတာလုံဆောင်ဖို့လိုအပ်တဲ့ဥပဒေပြောင်းလဲရေးတွေအပြင်သူတို့အတွက်ခက်ခဲတဲ့အပိုင်းကတော့နိုင်ငံရဲ့ဖွံ့ဖြိုးမှုကိုဆက်ပြီးရှင်းတောင်းအောင်လုပ်ဖို့ပါ။ဒါကတကယ်ခက်ခဲတဲ့စိန်ခေါ်မှုဖြစ်ပါတယ်။
ဂရီးလက်တော်ကအခုသဘောတူညီမှုကိုအတည်ပြုပေးလိုက်ရင်နောက်မှာငွေကြေးအကျပ်တဲတွင်းနယ်ထဲကနေရုံထွက်နိုင်မှုစူးစမ်းနေရတဲ့နိုင်ငံတစ်ခုအတွက်ဒါဟာတကယ်ခက်ခဲတဲ့အနာဂတ်ပန်းတိုင်းဖြစ်ပါတယ်။အစိုးရအသုံးစရိတ်ထပ်ပြီးတော့ရှော့ချရင်တောင်ဂရီးရဲ့အလင်းမြန်မြင့်တက်နေတဲ့အကျွေးပမာဏကိုရှော့ချနိုင်ဖို့ကာမီးရဲ့ဖွံ့ဖြိုးမှုဖြစ်ထွန်းမှာမဟုတ်ဘူးလို့ BGC Partners American ဘဏ္ဍာရေးဝန်ဆောင်မှုကုမ္ပဏီရဲ့ဈေးကွက်သုံးသပ်သူ Mike Ingram ကပြောပါတယ်။
We're going to see further cuts in public sector.
ဒီလိုပိုင်းလုပ်ငန်းတွေမှာအဆုံးစရိတ်ထပ်ပြီးရှော့ချတာတွေတွေ့ရပါမယ်။ချိုးချန့်ချွေတာမှုအများကြီးလုပ်ရအောင်မယ်။အကြကြီးကိုလုပ်ရမှာပါ
။ Green နိုင်ငံရဲ့ငွေကြေးလိုအပ်တဲ့စီးပွားရေးဖွံ့ဖြိုးအောင်လုပ်မယ့်အစီအစဉ်တစ်ခုမှာပါပဲနဲ့တော့အခုနောက်ဆုံးငွေကြေးထောက်ကူအစီအစဉ်နဲ့ကဲတင်နေဆိုတာကလည်းအနာဂတ်အပေါ်ရန်ပတ်တီးစီးပေးတယ်လို့ဖြစ်တယ်လို့နိုင်ငံသားဆက်ဆံရေးကောင်စီကအစီအဝါရေးပညာရှင် Robert Khan ကပြောပါတယ
်။ Even if we get a deal,My fear is
the body new guy and now ကျွန်တော်စိုးရိမ်တာကဘာမှမလုပ်ဖဲနဲ့သူ့အလိုလိုပြည်လဲသွားမှာကိုထန်ဆောင်နေတယ်လို့ဖြစ်သွားစီမှာကိုပါ Green နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်စီမဲ့မူဝါဒတွေကိုမချမှတ်ဖဲနဲ့အချိန်ကုန်သွားမှာကိုစိုးရိမ်ပါတယ
် Green ကိုငွေပမာဏအများဆုံးချိရဲသူလည်းဖြစ်ငွေကြေးထောက်ကူအစီအစဉ်ကိုပေးပြီးတော့ Green အစိုးရကိုအတုံးစရိတ်ပို့လျှော့ခိုင်းဖို့အဆိုပြုလို့ဝေဖန်ခံရတဲ့သူလည်းဖြစ်တဲ့ Germany နိုင်ငံကတော့ထပ်ပြီးတော့နှိမ့်နိုင်လို့ရမယ့်အနေအထားရှိပါသေးတယ်လို့ပြောပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာခဲလ်က
ဒီအော်ရိုဂိုဘတ်စ်ပ
ရာလွယ်လာရဲ့အကျွေးကာလကိုပိုကြကြထားပြီးကိုကျမတို့ဆုံးဖြတ်ထားပါတယ်အခုအစီအစဉ်သစ်အောင်မြင်မအောင်မြင်ဆိုတာအရင်ကြည့်ပြီးတဲ့အခါအဲ့ဒါကိုဆက်ဆွေးနွေးလို့ရပါတယ
်ဒီသတင်းပတ်မှာဂရီးဘန်တွေဆက်ပိတ်ထားစေဖြစ်ပြီးတော့ယူရိုငွေကြေးသုံးနိုင်ငံအုပ်စုကနေဂရီးနိုင်ငံထွက်ခွာရပြီးတော့အခြေအနေတွေမတိမငြိမ်မဖြစ်ရအောင်လို့ကာကွယ်နိုင်ခဲ့လို့စိတ်သက်သာရာရကြောင်းဘဏ္ဍာရေးဝန်ကြီးတချို့ကပြောပါတယ်တချို့ကတော့လာမယ့်သတင်းပတ်အတွင်းမှာပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုနဲ့ရင်ဆိုင်ရမယ်။ဂရိအစိုးရနဲ့ယူရိုငွေကြေးသုံးတခြားဥရောပ18နိုင်ငံသားမှာယုံကြည်မှုဘယ်လိုမျိုးပြောင်းပြီးတော့တည်ဆောက်ကြမလဲဆိုတာပို့ကြီးမားတဲ့စိန်ခေါ်မှုဖြစ်ပါတယ်လို့တချို့ကသုံးသပ်ပါတယ်ရှင်
။မိုက်အေးတန်တာကျော်ပြောပြပေးခဲ့တာပါရှင်။အခုကတော့မြန်မာရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေဘက်ကိုအလှည့်ပေးခြင်းပါတယ်။အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီကိုစားပြုကိုယ်စားလှယ်လျှောက်ထားမှုတွေကိုတပြည်လုံးအတိုင်းအတာနဲ့ဇူလိုင်လ15ရက်နေ့ကစတင်လက်ခံဆောင်ရွက်မှာဖြစ်တယ်လို့ဗဟိုအလုပ်အမှုဆောင်ကော်မတီကပြောပါတယ်။ပါတီကိုယ်စားလှယ်လောင်းဟာ NLD ပါတီဝင်ဖြစ်ရမှာဖြစ်ပြီးဒေသခံပြည်သူကဆန္ဒပြုထောက်ခံမှုရှိရှင်ပြိုင်ဘက်တွေအပေါ်မှာလည်းအနိုင်ရဖို့အလားအလာကောင်းသူဖြစ်ရမယ်လို့သတ်မှတ်ထားတယ်လို့အရေးအချင်းတူရင်တော့အမျိုးသမီးလူငယ်နဲ့တိုင်းရင်းသားကိုဦးစားပေးမှာဖြစ်တယ်လို့လည်းသတ်မှတ်ထားပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာလိုက်ပြီးတဲ့နောက်ဇူလိုင်လ17ရက်နေ့မှာတော့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့သဘောထားထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတပြည်လုံးတိုင်းတာနဲ့နိုင်ငံရေးပါတီတွေဘက်ကလွှတ်တော်အသီးသီးရဲ့မဲဆန္ဒနယ်တွေကနေဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်စည်ရင်းတွေကိုဇူလိုင်လ20ရက်နေ့ကနေစလို့ဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးတင်သွင်းမှုထပ်မံကြေညာခဲ့ပါတယ်။တမတ်ရဲ့မတိုင်မီအမိတင်သွင်းနိုင်မှုအရေးအတိုက်ခံပါတီ NLD အနေနဲ့ပြည်내အတိုင်းမြို့နယ်ခရိုင်အလိုက် NND ကိုစားပြုလွှတ်တော်ကိုယ်စားလှယ်ရွေးချယ်နိုင်မှုအရေးဇူလိုင်လ15ရက်နေ့ကနေစတင်ပြီးတော့ရှောက်ထားမှုတွေကိုလက်ခံမှာဖြစ်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ကရင်ပြည်내အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်
အဲ့ဒီပါတီဝင်ဖြစ်ရမယ်။အဒီလိုကြောက်သွားတယ်မနေ့ပြန်စပြီးလက်ခံမယ်။ကြောက်သွားတယ်ပေးနေ။15ရက်နေ့ကလက်ခံပြီးတော့အဒီ16ရက်နေ့မှာပိတ်လိုက်မယ်။19ရက်နေ့မှာအဒီလိုကစီစစ်လိုက်မယ်။20ရက်နေ့မှာပြည်내ကိုတင်မယ်။ဒါမြင့်နေရလို့မှာ။ရောက်တာ21ရက်နေ့မှာစီစစ်မယ်။22ရက်နေ့ပို့လိုက်လို့ရှိရင်23ရက်နေ့ရန်ကုန်ရောက်ပြီပေါ့။ဘိုးကအဒီလိုကပို့။ဘိုးကနောက်ပြီးတဲ့အခါကျတော့သူဆက်ပြီးတော့လုပ်လိုက်မယ်။ပြည်သူတွေအမျိုးပြောချင်တာကတော့အပြောင်းလဲတစ်ခုအတွက်တကယ်အင်းနဲ့အားနဲ့လုပ်ပေးနိုင်တဲ့ဒီမိုကရေစီပါတီတစ်ခုကိုဝိုင်းပြီးဝင်ရပြီးစေချင်တယ်။အဲ့ဒါမှပဲအဒီလိုကဒီအင်းအားကြီးတဲ့ဟာနဲ့ဟာဖြိုလဲနိုင်ပြီးမှပဲအဒီလိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်မှပဲပြည်သူတွေနောက်မှပြန်လဲစိတ်ဆန္ဒရှိကြတယ်လို့လုပ်လို့ရမှာပါ။
ပါတီရဲ့ကိုယ်စားလှယ်လောင်းဟာ NND ပါတီဝင်ဖြစ်ရမှာဖြစ်တယ်လို့ဒေသခံပြည်သူကယုံကြည်အားကိုးပြီးတော့ဆန္ဒပြုထောက်ခံမှုရှိပြီးရှင်ပြိုင်ဘက်တွေပေါ်မှာအနိုင်ရဖို့အလားအလာကောင်းသူဖြစ်ရမယ်လို့သတ်မှတ်ထားတယ်လို့အစိုးရအဖွဲ့ဖွဲ့ခဲ့ရင်လည်းဥဆောင်နိုင်တဲ့အရေးချင်းနဲ့ပြည့်စုံရမှာဖြစ်ပြီးဒီအရေးချင်းတွေတူရင်တော့အမျိုးသမီးလူငယ်နဲ့တိုင်းရင်းသားကိုဦးစားပေးမှာဖြစ်တယ်လို့ NND ကသတ်မှတ်ထားပါတယ်။ကိုယ်စားပြုပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေကိုရွေးချယ်မှုတွေအတွက်ပြင်ဆင်နေကြပြီဖြစ်တယ်လို့ ချင်းပြည်သူလူထုအနေနဲ့မဲဆင်းရေးစစ်ဆေးမှုရွေးကောက်ပွဲကျင်းပမယ်အရေးကိုစိတ်ပါဝင်စားမှုအားနည်းနေသေးပေမဲ့ NND ပါတီအနေနဲ့ကတော့ချင်းပြည်နယ်တွေကပြည်သူတွေကိုရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေလှုပ်ဆောင်နေပါတယ်လို့ချင်းပြည်နယ်အောင်နိုင်ရေးအဖွဲ့ဦးဆောင်သူလည်းဖြစ်ချင်းပြည်နယ်ကလေးမျိုးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးပါမင်းကပြောပါတယ
်ဒီဦးစားပေးစနစ်တွေရှိတယ်ဗျာကျွန်ုပ်ပါတီကဦးစားပေးစနစ်ကအမျိုးသမီးတိုင်းရင်းသားစသဖြင့်ပေါ့နော်လူငယ်အဲ့လိုရွေးချယ်တဲ့အခါမှာတကယ်လို့ပဲပါတီကိုယ်စားလှယ်အဖြစ်ရွေးချယ်ခံမယ်ဆိုရင်ရွေးချယ်ခံမယ့်လူတွေဟာပါတီလုံအတွေ့အကြုံရှိပြီးအပြင်သူအမျိုးသမီးဆိုရင်ပုံပြီးဥစားပေးမယ်နောက်ဒုတိယတိုင်းရင်းသူတိုင်းရင်းသားဆိုရင်ပုံပြီးဥစားပေးမယ်နောက်လူငယ်ဆိုရင်ပုံပြီးဥစားပေးမယ်အဲ့ဒီစတဲ့ပြီးတော့ရှိရကြကျွန်တော်တို့မှာအဲလက်မြာစပြီးပါတီ၆ရွာတွေကိုပါတီမှာဆက်တော်ကိုယ်တိုင်လှုပ်ချင်တဲ့လူတွေ၆ရွာတင်ရမှာဗျဒါနဲ့သူမူရှိတယ်ဗျမျိုးနယ်ရဲ့အဆင့်မှာကြတော့မျိုးနယ်နဲ့တိုင်းဒေသကြီးအဆင့်မှာကြတော့ကျွန်တော်တို့မျိုးနယ်အလုံးမူကောင်ဖွဲ့နဲ့မျိုးနယ်အောင်နိုင်ကော်မတီကအတည်ပြုပေးရမှာတဲ့နဲ့ပေါ့ဗျာအာဆိုလိုတာကဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုရင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုပထမရာသီကတဒုတိယရာသီကနှစ်ပေါ့နော်အလိုနှစ်ယောက်ကိုကျွန်တော်တို့ကပူပဲပြီးတော့မှဗဟုတင်ရမှာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဥပဒေပုံမှန်တွေအရလွှတ်တော်ကိုယ်စားလှယ်လောက်တဦးဟာမဲဆန္ဒနဲ့တက်နယ်ထပ်ပို့ပြီးတော့အမည်စရင်တင်သွင်းခွင့်မရှိသလိုကိုယ်စားလှယ်တင်သွင်းလွှာတင်ပြီးလို့မိမိရဲ့ဆန္ဒအလျောက်ပြန်ပြီးတော့ရုပ်သိမ်းလိုတယ်ဆိုရင်ဩဂတ်စ်လ9ရက်နေ့ကနေဩဂတ်စ်လ17ရက်နေ့အတွင်းမှသာရုပ်သိမ်းခွင့်ရှိတယ်ဆိုတာကိုလည်းကြေညာချက်ထဲထုတ်ပြန်ထားပါတယ်ရှင်
မဆုမွန်ပြောပြပေးခဲ့တာပါရှင်တဆက်ထဲမှာပဲလက်ရှိအာဏာရပါတီတွင်းကအပြောင်းလဲတွေကိုလည်းတင်ပြပေးခြင်းပါတယ်ပါတီရဲ့ဥဆောင်လမ်းညွှန်မှုကိုခံယူလိုက်နိုင်မှုအားနည်းပြီးပါတီတွင်စီလုံးညီညွတ်မှုကိုအားနည်းစေတဲ့ပြစ်ချက်တွေနဲ့ကြားပြင်းတဲ့ဝင်ကြီးချုပ်ဦးခင်မောင်ဦးကိုပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုဌာနချုပ်ကနေပါတီဝင်ဖြစ်ကနေရက်စဲကြောင်ထုတ်ပြန်လိုက်ပါတယ်ကြားပြင်းတဲ့တွင်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်တာမှာပြည်내ဝင်ကြီးချုပ်ကနေဌာနချုပ်ကချမှတ်ထားတဲ့မူဝါဒတွေနဲ့တွေးဖယ်ပြီးပြည်သူဆန္ဒအရရွေးချယ်တဲ့ကိုယ်စားလှယ်စည်းရင်းကိုတင်ပြခဲ့လို့ကြံ့ခိုင်ရေးပါတီကနေစုံစမ်းစစ်ဆေးနေတယ်လို့လည်းပြည်내တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုဌာနချုပ်ကနေကြားပြင်းတဲ့ဝင်ကြီးချုပ်လည်းဖြစ်ပြည်내ပြည်ခိုင်ပြိုးပါတီကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဥခင်မောင်ဦးကိုပါတီဝင်ဖြစ်ကနေရက်စဲကြောင်ထုတ်ပြန်ခဲ့ပါတယ်ပြည်ခိုင်ပြိုးပါတီဌာနချုပ်ကနေပြည်내ဝန်ကြီးချုပ်ဥခင်မောင်ဦးကိုတာဝန်ရက်စဲခဲ့တဲ့အပေါ်ကြားပြည်내လက်စစ်နဲ့စစ်မှုဝန်ကြီးဦးစောဟူဟူကအခုလိုပြောပါတယ်
ဒီလိုထုတ်ပြန်တာကတော့သူတို့အဲ့လိုမျိုးသစ်ချက်ပေါ်မှာမူတည်မဲ့ဝင်းချော်တာဘာမှမပြောခင်းနဲ့အဲကြွားတာဟုတ်ပါလေခင်ဗျားတို့ပြောတာကိုကျွန်တော်အားနည်းပါတယ်ဆိုတော့သူအဲ့လိုမျိုးပြောနေတော့လက်ထက်အတင်လိုက်တဲ့အပေါ်မှာတော့ချက်ဖြစ်တဲ့အပေါ်မှာမူတည်မဲ့သူတို့ကတော့ပြင်းပြတဲ့သဘောလေးပါ
လာမယ့်ယူကပွဲအတွက်ပြည်내သွင်းကိုယ်စားလှယ်လောင်းများကိုယာရသတ်မှတ်ဖို့ဌာနချုပ်ကနေချမှတ်ထားတဲ့မူဝါဒကိုဝန်ကြီးချုပ်ဦးခင်မောင်ဦးအနေနဲ့လိုက်နာဖို့ပြက်ကွက်ခဲ့လို့ပါတီစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့ပြီးစစ်ဆေးခဲ့စဉ်မှာပါတီဝင်ဖြစ်ကနေနှုတ်ထွက်ခဲ့တယ်လို့ပြည်ခိုင်ပြိုးပါတီဌာနချုပ်ကနေမနေ့ကထုတ်ပြန်ခဲ့ပါတယ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုဌာနချုပ်တရင်ထုတ်ပြန်ရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူးဒီနယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအနေနဲ့ကိုယ်စားလှယ်လောင်းရွေးချယ်ရမှာပြည်သူကနေရွေးချယ်တဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တင်ပြခဲ့တဲ့ပြစ်ချက်အတွက်ဗဟိုကချမှတ်ထားတဲ့မူဝါဒနဲ့ဆန့်ကျင်တယ်ဆိုပြီးဗဟိုဖွဲ့နဲ့စီစစ်ခဲ့တယ်လို့ကြားပြင်းနဲ့လက်စစ်နဲ့စက်မှုဝန်ကြီးဦးစောဟူဟူကအခုလိုဆက်ပြောပါတယ
်။ဒါကဝန်ကြီးချုပ်ကနေမှစစ်ဆင်ရမြို့နယ်တွေကိုဆင်းပြီးမှပြည်သူတို့ကအမှန်တကယ်လူလာတဲ့ပုံကိုယ်တွေကိုယ်စားလှယ်လောင်းတွေကိုသူကမဲဆင်းနေတော့သူကကွင်းဆင်းမှသူရွေးချယ်ပေးတယ်။ရွေးချယ်ပြီးပြီးမှအဲ့ဒီဆင်းတွေကိုတင်ပြတယ်။အဲ့ဒီတင်ပြတဲ့ပုံကမူတည်မှတချို့အကြိတ်ရက်တွေကိုအရင်ကနေမှပယ်ချတဲ့ပုံကမူတည်မှလည်းသူကတော့ပြောပြတာပေါ့။ပြီးရင်ဒီလိုလည်းပုဂ္ဂိုလ်နဲ့တင်ရမှာအပေါ်အဆင်ပြေမယ်ဆိုတဲ့အနေနဲ့ဒီမှာအဲ့ဒီမှာဒီနယ်လေးကစ်ဖြစ်သွားတဲ့အနေနဲ့ဖြစ်ပါတယ်
။ကြားပြင်းတဲ့ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ဒီနယ်လှက်စစ်နဲ့ဆက်မှုဝန်ကြီးဦးစောဟူလမ်းမဆက်သွေးရေးဝန်ကြီးဦးချစ်လှစီပင်သာယာရေးဝန်ကြီးဦးအောင်နိုင်ဦးပမာတိုင်းဒါရေးရဝန်ကြီးတောက်တာစိန်ဦးတို့ကနေပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေစူလိုင်လဆန်းမှာနှုတ်ထွက်လိုက်တာပါ။ဝန်ကြီးချုပ်အပါအဝင်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ပြိုးပါတီတွင်လာမယ့်2015ရွေးကောက်ပွဲအတွက်နေရရွေးချယ်ရေးမှာပါတီတွင်ပြဿနာတစ်ခုလို့လဲဒေတာခန့်ကရားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီရဲကသုံးသပ်ပြောဆိုခဲ့ပါတယ်။ဥက္ကီမာဦးအနေနဲ့ဝန်ကြီးချုပ်တက်တန်းကာလတွင်ဥပဒေပေါင်းသွင်းမှာပြည်내အကျိုးအတွက်တတ်နိုင်တဲ့ဘက်ကကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ကရင်ပြည်내တောင်သူလယ်ရမသမဂ္ဂတာဝန်ခံကုကောရူယူကအခုလိုပြောပါတယ်။
လူလက်ထဲမှာသူတာဝန်ရှိတဲ့ကလာမော်တော့တော်တော်များများအောင်မှာဟိုအလုပ်ဖန်တီးပေးတာလို့တော့ဒီနယ်နဲ့ပတ်တဲ့ပုံစံလုပ်ငန်းတချို့စီဟိုလှုပ်ဆောင်ထားတာတော့ဟိုအတိုင်းတာခုတော့သူလှုပ်ထားတာတော့ရှိတယ်
ကရင်နီတရင်ဌာနတစ်ခုဖြစ်တဲ့ကန္တာရဝတီတိုင်းအက်ဒီတာဆေးရဆိုးကတော့ဥက္ကမဦးအနေနဲ့ပြည်နယ်ဝန်ကြီးချုပ်သက်တမ်းကာလအတွင်းလုပ်ငန်းဆောင်တာတွေကိုပြည်ပြည်ပေါ်ပါလုပ်ပိုင်ခွင့်မရှိဘူးလို့လည်းဆိုပါတယ
်သူ idea နဲ့သူရဲ့ဥစားစီမံခန့်ခွဲမှုပြည်ပြည်ပေါ်ကသူလှုပ်လို့ဘာမရအောင်လေတော့သူကိုယ်တိုင်လည်းပြောပြတယ်အထက်အညင်ကြားတဲ့အတိုင်းပဲလိုက်လုပ်နေရတယ်ပေါ့နော်
ဥက္ကမဦးအနေနဲ့ပါတီရဲ့လမ်းညွှန်မှုကိုခံယူလိုက်နာမှုအားနည်းခြင်းဗဟုဌာနချုပ်ရဲ့ညွှန်ကြားချက်ကိုလိုက်နာဆောင်ရွက်ဖို့အားနည်းခြင်းပါတီသွင်းစည်းလုံးညီညွတ်မှုကိုအားနည်းစေခြင်းစတဲ့ပြစ်ချက်တွေနဲ့ပြစ်တင်ရှုတ်ချပြီးပါတီဝင်ဖြစ်ကနေရက်စဲခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟုဌာနချုပ်သတင်းထုတ်ပြန်ရေးဖွဲ့ကနေဇူလိုင်လ23ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်
နိုင်ငံအိမ်ပြောပြပေးခဲ့တာပါရှင်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့တိုင်းရင်းဒေသပြည်ပခါတွေအပေါ်သုံးသက်ချက်တခုကိုတင်ပြပေးခြင်းပါတယ်လွတ်လပ်ရေးရပြီးစကတဲ့ကအစဉ်စဉ်ရေးဆွဲခဲ့ကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေနဲ့တိုင်းရင်းသားဒေသတွင်းမှာဖြစ်ပွားနေတဲ့ပြည်ပခါတွေအငင်းပွားပွဲရကိစ္စတွေဘလို့ဆက်ဆက်နေတယ်လဲဆိုတဲ့အကြောင်းသုတေသနပြုထားတဲ့စာဆောင်တစ်ရက်ကိုအမေရိကန်ပြည်ထောင်စုအခြေစိုက် Asia Foundation အဖွဲ့အစည်းကနေထုတ်ပြန်လိုက်ပါတယ်ဒီကနေ့ပဲထုတ်ပြန်လိုက်တဲ့ဒီသုတေသနစာဆောင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နယ်မြေပိုင်နက်ဆိုင်ရာအုပ်ချုပ်ရေးတွေအကြောင်းကိုလည်းဆန်းစစ်ထားပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံအတွင်းရှိတိုင်းရင်းသားပဋိပက္ခနဲ့နယ်မြေပိုင်နက်ဆိုင်ရာအုပ်ချုပ်ရေးလို့အမည်ပေးထားတဲ့သုတေသနစာဆောင်ရဲ့အဓိကအကြောင်းအရာနှစ်ချက်ကိုသုတေသနပြုစုသူ Kim Joliff ကအခုလိုရှင်းပြပါဗျ
။ The first one is how hasDisputes and conflict over the constitution, especially for local.
ပထမအချက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကြောင့်အထူးသဖြင့်တော့အစိုးရရဲ့စီစဉ်မှုတွေကြောင့်ဘလို့ပြည်ပက္ခတွေဖြစ်လာစေတယ်လဲဆိုတာနောက်တော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုမှုတွေအဲ့ဒီကနေတဆင့်လွတ်လပ်ရေးရပြီးကြတဲ့ကရွေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ဖြစ်ပွားနေတဲ့ပြည်ပက္ခတွေရဲ့ဆက်ဆက်မှုတွေကိုပါလေ့လာထားပါတယ်နောက်တစ်ချက်ကတော့ပြည်ပက္ခတွေဖြစ်ပွားနေတဲ့ဂျားတွေကမှဒီတိုင်းသားလက်နက်ကန်အဖွဲ့တွေကသူတို့ဒေသတွေကိုဘလို့အုပ်ချုပ်ကြတယ်လဲဆိုတာကိုလည်းသူတေသနာပြုထားပါဗျ။
တိုင်းသားလက်နက်ကန်အဖွဲ့အစည်းတွေရဲ့နယ်မြေပိုင်နက်ဆိုင်ရာအုပ်ချုပ်ရေးတွေကိုလေ့လာရမှာသူတို့ရဲ့ဒေသတွေကိုဘလို့ထိန်းချုပ်ကြတယ်အုပ်ချုပ်မှုစနစ်တွေကိုဘလို့ရေးဆွဲကြတယ်စစ်ဖက်နဲ့အရက်ဖက်အမှုတန်းတွေဘယ်အခန်းကဏ္ဍကနေပါဝင်ကြတယ်တရားမျှတမှုလူမှုရေးဝန်ဆောင်မှုနဲ့အဲ့ဒီဒေသတွေကိုဘလို့အုပ်ချုပ်တယ်ဆိုတာကိုအသေးစိတ်သူတေသနာပြုစုလာတာဖြစ်တယ်လို့သူကဆိုပါတယ်အဲ့ဒီသူတေသနာစာတမ်းကိုထုတ်ပြန်လိုက်တာဟာတိုင်းရင်းသားဒေသတွေမှာသွားရောက်လုပ်ကိုင်ကြတဲ့အရက်ဖက်လူအဖွဲ့အစည်းတွေအတွက်အထောက်အကူဖြစ်စေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းဒီဒေသတွေအကြောင်းကိုသေချာသဘောပေါက်စေဖို့ဖြစ်တယ်လို့သူတေသနာပြုစုသူ Kim Joliff ကဖွင့်ဟပါတယ်
The main aim at this stage is just to describe the current situation. We're not trying to have a very strong policy.
ကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကတော့လက်ရှိအခြေအနေတွေကိုအရှိအတိုင်းဖော်ပြဖို့ပဲဖြစ်ပါတယ်။ဖြစ်ပွားနေတဲ့အခြေအနေတွေကိုဖြေရှင်းဖို့မှန်ကန်တဲ့မူဝါဒတွေကျွန်တော်တို့စီမှာရှိနေတယ်လို့မဆိုလိုပါဘူး။ဒီကိစ္စတွေကနားလည်ဖို့တော်တော်ခက်ပါတယ်။အထူးသဖြင့်ကတော့အဲ့ဒီတိုင်းဒေသလက်နက်ကိုင်ဒေသတွေမှာတွားရောက်လုကင်နေကြတဲ့အရက်ဖက်လူအဖွဲ့အစည်းတွေအလူအတန်းလှုပ်လို့တဲ့အလူရှင်တွေအတွက်တကယ့်အခြေအနေတွေကိုနားလည်စီဖို့ပဲဖြစ်ပါတယ်
။ဒီနေ့ထုတ်ပြန်လိုက်တဲ့သုတေသနစာတမ်းလို့ပဲအမေရိကန်ပြည်ထောင်စုအခြေစိုက် Asia Foundation အဖွဲ့ဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လေလာဆန်းစစ်မှုတွေသုတေသနစာတမ်းတွေကိုပြုစုထုတ်ပြန်နေတာပါ။သူတို့အဖွဲ့အနေနဲ့ဒီလိုစာတမ်းတွေထုတ်ပြန်ခြင်းအဖြစ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုတစ်ဖက်တစ်လမ်းကနေကူညီပေးတာဖြစ်တယ်လို့မြန်မာနိုင်ငံဌာနကိုယ်စားလှယ်ဒေါက်တာကင်နင်းကပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့သုတေသနစာတမ်းမှာ1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကစလို့အခုလက်ရှိပြဋ္ဌာန်းအသုံးပြုနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအထိလေ့လာထားပြီးလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းရင်းသားဒေသတွေကဒေသန္တရအုပ်ချုပ်ရေးနဲ့ပဋိပက္ခတွေအကြောင်းကိုသုတေသနပြုလာတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။ဒါဒီမတိုင်ခင်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးကအစီအစဉ်တင်ဆက်ထားပါတယ်။
အီရန်ရဲ့နျူကလ িয়ার ရေးစစ်ဆက်ဆွေးနွေးမှုတွေကိုအမေရိကန်နိုင်ငံရဲ့အတိုင်းအဝန်ကအာရုံစိုက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးသုံးစိတ်နဲ့ပြည်တွင်းသုံးစိတ်တွေအပေါ်ဒီမိုကရက်နဲ့ရီပါဘလစ်ကန်ကြားအခြေအနေညှိကုံဆွေးနွေးနေခဲ့ကြပါလေ။ဩဂုတ်လမှာထဲလွတ်တော်နဲ့အော်လွတ်တော်နေရာဆလုံးတလားလုံးလုံးလုပ်ငန်းဆောင်တာတွေညံနာမှာဖြစ်တဲ့အတွက်လဲဘဟုအစိုးရရဲ့လုပ်ငန်းတွေဆက်ပြီးလဲပတ်နိုင်ရေးနောက်ဆုံးသတ်မှတ်ရမတိုင်ခင်အသုံးစိတ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချနိုင်အောင်အရေးတကြီးလှုပ်ဆောင်နေကြတာဖြစ်ပါလေ။အီရန်နဲ့ဆင်းသက်နေတဲ့အခြေအနေကိုလေးထားပြီးဆွေးနွေးဖို့လွှတ်တော်အနေနဲ့ဆန္ဒပြပြတယ်ဆိုရင်တောင်မှတခြားအရေးတကြီးကိစ္စတွေလည်းအများအပြားရှိနေတဲ့အချိန်ဖြစ်ပါတယ်။ Republican ထဲလွှတ်တော်အမတ် John Cornyn ကတော့
There's a lot of work that we have to do that needs to be done.
ကျွန်တော်တို့မှာလှုပ်ဆောင်စရာတွေအများကြီးရှိပါတယ်။ပြီးမြောက်အောင်လှုပ်ဆောင်ဖို့လိုနေပါတယ်လို့သူကပြောဆိုသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုအတွင်းအဝေးပြေးလမ်းမကြီးတွေနဲ့ပတ်သက်လို့ဘဟုအစိုးရရဲ့ဗန္ဓယေးထောက်ပံ့တက်တန်းမကြခင်ကုံဆုံးတော့မှာဖြစ်ပါတယ်။ဒီကိစ္စကိုရေရှည်ဖြစ်ချင်တဲ့ရေးမှာလွတ်တော်အမတ်တွေကြားရှေ့မတွန်းနိုင်မဲ့အခြေအနေညှိကုံနေစေပါစတင်မာလာမကုံငင်ရှင်းတဲ့အတွက်ဗန္နာငွေကြေးခွဲဝေချထားရေးကိစ္စတွေလွတ်တော်အနေနဲ့ပြီးပြောင်းမလုပ်နိုင်ဘူးဆိုရင်မရှိမဖြစ်မဟုတ်တဲ့အစိုးရလုပ်ငန်းဆောင်တာတွေဆက်ဆိုင်သွားနိုင်တဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်ဒီမိုကရက်ထဲလွတ်တော်အမတ်ဒေါ်နယ်နော့ခရော့စ်ကခုလိုပြောပါတယ
် This is about the dysfunction of Washington
ဒါဝါရှင်တန်မှာအလုံးမဖြစ်တာကိုပြနေတာပါလူတိုင်းကဒီလိုမဖြစ်စေချင်ပါဘူး။ဒါကကျွန်တော်တိုင်းပြည်ပါ။လုပ်ငန်းတွေပိတ်ပြအောင်တော့မလုပ်ကြပါနဲ့
။ Republican ဘက်ကတော့စစ်သုံးစိတ်ကိုဒိုးချင်နေပြီးပြည်တွင်းစီစဉ်နေဘက်မှာတော့အသုံးစိတ်ဆက်ပြီးတော့ကန့်သက်ထားချင်သေးပါတယ်။ Republican ထက်လွတ်တော်အမတ် John Cornyn ကပဲအခုလိုပြောဆိုပါတယ
်။ And I remain optimistic that this chamber can
ရှေ့တန်းစစ်မြေပြင်မှာရှိတဲ့ကျွန်တော်တို့တပ်ဖွဲ့တွေကိုလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့နဲ့ပြန်ရောက်လာတဲ့စစ်ပြန်နေအတွက်လိုအပ်တဲ့ဗန္ဓာရေးအသုံးစိတ်ခွဲဝေရေးကိစ္စတွေလွတ်တော်အနေနဲ့ပြီးပြောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်အကောင်းမြင်မျှော်လင့်ပါတယ
်ဒီမိုကရက်ဘက်ကလည်းပြည်တွင်းဦးစားပေးအစီအစဉ်တွေအတွက်အသုံးစိတ်ကိုတော့လျှော့မချသင့်ဘူးလို့ပြောနေတာပါဒီမိုကရက်ထဲလွတ်တော်အမတ်ချော့စ်ရှာမတ်ကခုလိုပြောပါတယ
် It's time for Republicans to stop heading down this path
ဘိုးဆူကအသုံးစိတ်မှာချက်တဲတွေတွေ့ပြီးရှစ်ဆက်လက်ပတ်လို့မရတဲ့အနေအထားရောက်မဲ့လမ်းစီကို Republican တွေတွားနေပါတယ်ဒါကိုရက်ဆက်ရမဲ့ချိန်မှာစိုးရလုပ်ငန်းတွေအတွက်အပြည့်အဝငွေကြေးထောက်ပံ့ရေးကိုအလေးနဲ့ထားပြီးစတင်ဆောင်ရွက်ဖို့လိုပါတယ်
။ဘာနာရေးသုံးစိတ်ကိစ္စမှာစီးပင်းစည်းကမ်းတွေဆက်ပြီးချမှတ်ဖို့လိုမယ်လို့ Republican ဘက်ကပြောဆိုပါတယ်။ Republican ထက်လွတ်တော်အမတ် Tom McClintock ကအခုလိုပြောပါတယ်။
The greatest danger facing our country is
တိုင်းပြည်တွေအကြီးမားဆုံးအန္တရာယ်ကပြည်တွင်းထုတ်ကုန်ပမာဏစီးပွားရေးတစ်ခုလုံးထက်ပိုနေတဲ့အမျိုးသားကျွေးမြီပါ။ဂရင်းနိုင်ငံမှာကြုံနေရတဲ့အကြက်တဲတွေကိုလေးလာကြည့်ပါကျွန်တော်တို့တိုင်းပြည်လည်းတိတ်ဝေဝေရှိနေတာမဟုတ်ပါဘူ
းဒီမိုကရက်ထဲလွတ်တော်အမတ် Harry Reid ကတော့လွတ်တော်နေတဲ့စလုံးကို Republican ဘက်ကအများစုလွှမ်းမိုးထားတာကကောင်းမွန်ခိုင်ခန့်တဲ့အုပ်ချုပ်ရေးကိုထိနေမထိနိုင်စမ်းသပ်လိုက်တာဖြစ်ပြီးမောင်းပြင်းတာကိုလည်းပြနေတယ်လို့ဝေဖန်ပါတယ
် This is how Republicans are governing
ဒါ Republican တွေဘယ်လိုအုပ်ချုပ်နေတယ်ဆိုတာကိုပြလိုက်တာပါသူတို့တိုင်းပြည်ကိုဥဆောင်ကြအောင်ဆောင်နေတာပါလို့ထဲလွတ်တော်အမတ် Harry Reid ကဝေဖန်သွားတာပါကွန်ဂရက်စ်လွှတ်တော်ကတည်ပြုတဲ့ဘလူသုံးစိတ်ဥပဒေချမ်းကိုမဆိုသမ္မတဥဘာမလက်မှတ်ရေးထိုးတည်ပြုဖို့လိုပြီးသမ္မတအနေနဲ့ဗီဒီယိုအာဏာနဲ့လည်းပယ်ချနိုင်ပါလေသမ္မတဥဘာမကတော့ပါတီနဲ့ကြားခွဲလွဲချက်တွေကိုညှိနှိုင်းနိုင်မယ်လို့မျှော်လင့်ပြီးဘာနာရေးသုံးစိတ်ကိစ္စထိတ်တန့်လွှတ်တော်အမတ်တွေကြားဘာနာရေးထိပ်သီးဆွေးနွေးပွဲလို့ခေါ်တဲ့တည်ထောင်ဆွေးနွေးပွဲကျင်းပဖို့စောင်းနေကြပါခင်ဗျာ
ကို
သိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပဲဖြစ်ပါရရှင်။အခုကတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်ကာနေညာချန်တိုက်ရိုက်လေလံအစီအစဉ်ကိုစကြရအောင်ပါရှင
်။တရရှိမြက်ပြအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်းပြိုင်မယ်ဆိုပြီးတရားဝင်ကြေညာလိုက်ပါပြီ1990ပြည့်ရွေးကောက်ပွဲမှာတော့တခဲနဲ့အနိုင်ရခဲ့ဘူးပေမဲ့ရွေးကောက်ပွဲရလက်အတိမတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီတစ်ချိန်ရွေးကောက်ပွဲမှာနိုင်ငံရေးရဘလောက်ထိနေရာရလာနိုင်မလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲမှာ NLD ရဲ့ပါဝင်နိုင်ခွင့်အနိုင်ရနိုင်မယ့်အလားအလာတွေဘလောက်ရှိမလဲဆိုတာကိုကျွန်တော်တို့ရေဝီကဆွေးနွေးမဲ့သူတွေရဲ့အမြင်တွေကိုသိကြပါတယ်အရင်ဆုံးကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ဒီပလဲမြွန်းနဲ့ကိုစလဲဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကိုကြားကြပါတယ်ဆရာဦးတင့်ဆွေအမြင်ဆွေးနွေးပါအောင်ခင်ဗျာဒီ NLD အနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာရောသူဟိုဘယ်လောက်ထိအနိုင်ရနိုင်တဲ့အလားအလာတွေမြင်နေရလဲဆရာ
ဟုတ်ကဲ့ခင်ဗျာ NLD ကဒီ1990တုန်းကလို့ရော2012ချက်ပဲရွေးကောက်ပွဲလို့ရောအနိုင်ရမှုအပိုင်းမှာတော့ဟို90ခုနှစ်ကလို့လုံလုံလည်လည်အများစုဆိုတာမဟုတ်တော့မှ2012လို့ဟလားအကုန်လုံးလောက်နီးနီးအကုန်လုံးလောက်နိုင်တော့မဟုတ်တော့မှအဲ့ဒါလို့ကိန်းကနာကိုချင်ကတဲ့အထိတော့ကျွန်တော်ဟို NLD ကနိုင်ရရှိလိမ့်မယ်လို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဟိုဒီကာလအတွင်းမှာ NLD နဲ့ပတ်သက်ရင်တော့ဟိုအားမလို့အမရမှုတွေရှိတယ်ဝေဖန်ထောက်ပြမှုတွေရှိပြီမလို့ဒါဟာဒီမိုကရေစီမှာဖြည့်ရုပ်ဖြစ်စဉ်ဖြစ်တဲ့ကိစ္စတွေဖြစ်ပြီးတော့ပြည်သူလူထုဟာအထူးသဖြင့်ဗမာပြည်ပြည်သူလူထုဟာဘာပဲပြောပြောနေနေဒုက္ခဆင်းရဲတွေဘလောက်ရောက်ရောက်မတည်နိုင်မှုတွေဖြစ်နေမှုတွေဘလောက်ဖြစ်ဖြစ်နိုင်ငံရေးကြီးကြီးကမြင်ပြီးသားခင်ဗျာဒါ1990ရဲ့ပြပြီးသားဆိုတော့ဒါ NLD အပေါ်မှာအာကိုအားထားမှုနဲ့မျှော်လင့်ချက်တွေနဲ့နောက်ထပ်ကြိုးစားပါသည်ဆိုတဲ့တာဝန်မျိုး mandate မျိုးပေးကြလိမ့်မယ်လို့ယူဆတဲ့အတွက်ဒါပြည်သူလူထုပေါ်မူတည်ပြီး NLD ကဒီလိုလိုပဲနိုင်ရရှိလိမ့်မယ်ကျွန်တော်မျှော်လင့်ပါတယ်
โอเคကျွန်တော်ဒီမှာ88 music ကကိုမြားကြီးလဲဆွေးနွေးပွဲမှာရှိနေပါတယ်ကိုမြားကြီးအမြင်ကိုဆွေးနွေးပါအောင်ခင်ဗျာဒီလာမယ့်ရွေးကောက်ပွဲမှာ NLD အနေနဲ့ဘယ်လောက်အတိုင်းအတာထိအနိုင်ရနိုင်တဲ့အလားအလာတွေမြင်မိလဲ
ဟို NLD အနေနဲ့ကတော့လူထုရဲ့ထောက်ခံမှုကိုတော့အပြည့်အဝရရှိထားတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်ဒါပေမဲ့1990နဲ့မတူညီတဲ့အခြေအနေတွေရှိပါတယ်2015ရွေးကောက်ပွဲကအဲ့တော့ပြန်ကြည့်မယ်ဆိုရင်တော့1990လူမျိုး landslide victory ပေါ့ဗျာတက်တက်သားလာကြီးဟိုတောင်ပြိုကမ်းပြိုအနိုင်ရရှိမှုမျိုးကတော့ကျွန်တော်ထင်တယ်အဲ့လိုရရှိဖို့အတွက်အတော်ကိုကြိုးပမ်းရနေမယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားဒေသတွေရဲ့မဲပတ်သက်ပြီးတော့မှကျွန်တော်တို့ဒီ NLD ပါတီဟာဘယ်လောက်ထိတိုင်းရင်းသားတွေကိုမဟာမိတ်ဖွဲ့နိုင်မလဲဆိုတဲ့အခြေအနေပေါ်မှာမူတည်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြောင့်မလို့တေချာတာတစ်ခုကတော့ NLD ကတော့နိုင်မှာပါ NLD ကညာညာပိုင်းကိုနိုင်မှာပါသို့တော်လည်း1990လို့တောင်ပြိုကမ်းပြိုအနိုင်ရရှိရေးအတွက်ကတော့ကျိုးပန်းအားထုတ်မှုတွေအများကြီးလောက်အောင်အုံးမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနိုင်ငံရေးလေးလာသုံးသပ်နေတဲ့ဒေါက်တာရမျိုးသိန်းလည်းရှိနေပါတယ်ဒေါက်တာရမျိုးသိန်းအမြင်လည်းပြောပါဦးခင်ဗျဒီအခုလာမယ့်ရွေးကောက်ပွဲမှာ NLD ရဲ့အလားအလာနဲ့ပတ်သက်လို့
ကျွန်တော်ရဲ့မြင်ရတော့ပေါ့လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဟို1990ပြည့်နှစ်ရွေးကောက်ပွဲနောက်2012ဂျာပြတ်ရွေးကောက်ပွဲတို့နဲ့နှိုင်းယှဉ်မယ်ဆိုရင်တော့မတူခြားနားတဲ့အနေအထားတစ်ခုကိုဖြတ်တန်းမယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအခါကျတော့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ် 498 အနေဆုံးပေါ့လေကျွန်တော်အမြင်ကတော့250နဲ့300ခြားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အနိုင်ရရှိလိမ့်မယ်လို့မြင်ပါတယ်။နောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ထိရောက်ပြီးအလုပ်ဖြစ်တဲ့မဟာမိတ်ဖွဲ့စည်းနိုင်မယ်ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်ပွဲဟာအစိုးရဖွဲ့စည်းနိုင်တဲ့အနေအထားထိရောက်ရှိလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ။
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်အခုဒီဆွေးနွေးပွဲအတွက်စာရေးလည်းတော်တော်များရှိနေတော့ကျွန်တော်အခုအလင်းတင်တော့အကြောင်းအရာလည်းဆက်ဆက်နေတဲ့ကိစ္စတွေကျွန်တော်ဖော်ပြခြင်းပါတယ်ကိုကိုဦးဆိုတာစာတယောက်ပို့ပေးပို့ထားပါတယ်သူကတော့အခု2015ရွေးကောက်ပွဲမှာ NLD အပြတ်သက်အနိုင်ရဖို့တိတ်မလွယ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့ဂျားပြတ်ရွေးကောက်ပွဲပြီးမှာ အလုတ်သိမ်မလုတ်တဲ့မျိုးနယ်စီးရီရဲ့သာသနာ့လမ်းစောက်ထိုးတက်ပြီးမျိုးပါလာအတွက်ဆိုပြီးအတွေးခေါ်လွမ်းနေတဲ့သူတွေရဲ့အကြောက်တရားဆွလဖို့ခက်နေတဲ့ဝန်ထမ်းတွေများနေတဲ့အတွက်ကြောင့်ပါဆိုပြီးသူ့အမြင်ကိုဖော်ပြထားပါတယ်။နောက်တစ်ခါကျွန်တော်မြန်မာရေးလှုပ်ရှားတဲ့ဒေါက်တာမြင့်ချူဩစတြေးလျကနေပြဖို့ထားတဲ့စာရှည်ကြီးတစ်စောင်နဲ့ရှိပါသေးတယ်။သူစာကိုကျွန်တော်အချင်းယုံဖော်ပြချင်ပါတယ်။သူကတော့ဒီ NLD ရွေးကောက်ပွဲအလားလာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုထောက်ခံမှုတွေရတဲ့လက်နက်ကန်ပြုခတ်တွေဖြစ်နေတဲ့ကချင်မှာလူမျိုးရေးဘာသာရေးပြဿနာတွေကြုံခဲ့ရတဲ့ရခိုင်တို့မှလို့တိုင်းသားနယ်မြေတွေမှာသူထောက်ခံမှုကြီးကြလာနိုင်တယ်ဆိုပြီးသူကသုံးသပ်ပါတယ်ရွေးကောက်ပွဲလုပ်ငန်းတွေကမမှန်မကန်လုပ်တာတွေအမှားယွင်းတွေနေတွေမှာအကျဉ်းဖက်မှုတွေလို့ပြဿနာတွေလူညုံရေးကိစ္စတွေကြောင့်လည်းထောက်ခံမဲ့တွေအရနင်းနိုင်ပါတယ်တိုင်းသားမဟာမိတ်တွေပြိုင်မဲ့နယ်မြေတွေမှာလည်း NLD ကရှောင်ပေးရမှာလည်းရှိနေတယ်ဆိုပြီးသူကပြောပါတယ်ဒီရွေးကောက်ပွဲနောက်ပိုင်းကာလအတွက်သုံးသပ်တဲ့နေရာမှာဆိုရင်လည်းရွေးကောက်ပွဲကလွတ်လပ်ပြီးမျှတတယ် NLD အနေနဲ့လည်းလွတ်တော်မှာအများစုနေရာရလာတယ်ဆိုရင်တော့မှတဲ့စစ်တပ်ကပါမလာတဲ့၍အခြေခံဥပဒေကိုပြင်နေမှာမဟုတ်တယ်လို့ပဲဒီမိုကရေစီရဖို့လည်းမလွယ်ဘူးလို့ဆိုပါတယ်သမ္မတမှာအုတ်ချွေရနာရှိရဆိုပေမဲ့စစ်တပ်ကမကြော်နိုင်တာတွေစစ်တပ်ကအခုချိန်ထိနိုင်ငံရေးမှာလွှမ်းမိုးနေတာတွေရှိရဆိုပြီးတော့လည်းသူကထောက်ပြထားပါတယ်ဆိုတော့ဒီရွေးကောက်ပွဲမှာနိုင်ခဲ့တယ်ဆိုရင်တော့မှ NLD နဲ့နည်းနည်းကဒီနိုင်ငံရေးမှာချေချေပြက်ပြက်ဩစာလွှမ်းမိုးနိုင်မဲ့အလားအလာတွေရောရှိနိုင်မှာမလားဟိုကျွန်တော်ဒီတော့ကိုမြရဲ့အရင်အမြင်ကိုအရင်ကြားချင်ပါတယ်ခင်ဗျာ
ကိုကိုတာအဘောင်းကွန်ဇာဂိုမိုနို
ဟယ်လိုโอเคโอเคကျွန်တော်တို့ဖုန်းလိုင်းကြားသွားပါတယ်ဒေါက်တာရမျိုးသိန်းရဲ့အမြင်ကိုဆွေးနွေးပါအောင်ခင်ဗျာကျွန်တော်တို့ဒီ NLD အနေနဲ့ဒီရွေးကောက်ပွဲမှာတခဲနဲ့နိုင်ခဲ့ရဆိုရင်တော့မှဟိုရှေ့လျှောက်နိုင်ငံရေးရအကန့်အသတ်တွေရရှိနေသေးတယ်ဆိုတော့နိုင်ငံရေးမှာဘလောက်ထိဩဇာလွှမ်းမိုးနိုင်တဲ့အလားအလာရှိနိုင်မလဲ
အဲကျွန်တော်အမြင်ကတော့ပေါ့ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံရေးပါတီတွေနဲ့ပေါ့လေနော်မဟာမိတ်တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲပြီးတော့ဒါမဲ့2015ရွေးကောက်ပွဲကိုဖြတ်ကျော်နိုင်နေဆိုရင်အဲကျွန်တော်ခုနဆွေးနွေးခဲ့သလိုပဲအစိုးရတစ်ခုဖွဲ့စည်းနိုင်လောက်တဲ့လွတ်တော်ကိုယ်စားလှယ်အခြေအတွက်ကိုရရှိလာနိုင်တယ်လို့မြင်တယ်။အဲဒီလိုရရှိလာနိုင်တဲ့အခြေအနေမျိုးမှာအဲကျွန်တော်အမြင်အားဖြင့်တော့ရွေးကောက်ပွဲအလွန်မှာအဲအခက်အခဲတွေအသားစီးတွေစိန်ခေါ်မှုတွေဆက်ပြီးကြုံတွေ့ရမှာပဲဗျ။အဲဒီအခါမှာကျွန်တော်အမြင်ကတော့အဲ1990ရွေးကောက်ပွဲလွန်ကာလနဲ့မတူတဲ့အခြေအနေတွေကလည်းလက်ရှိအခြေအနေမှာရှိနေတယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအဖြစ်နော်ဟိုစစ်တပ်စိတ်တိုင်းကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာလုတ်တဲ့ရွေးကောက်ပွဲဖြစ်နေတာနောက်ပြီးတော့တပ်မတော်သားလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကလွတ်တော်ထဲမှာနေရာယူပြီးဖြစ်နေတာအဲ့ဒီအခြေအနေတွေအောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအစိုးရဖွဲ့စည်းနိုင်တဲ့အခြေအနေမျိုးဖြစ်တာမို့လို့ကျွန်တော်အမြင်ကတော့ဟို1990နဲ့မတူတဲ့1990တုန်းကလိုမျိုးအဖြစ်မျိုးထပ်ပြီးတော့ဖြစ်ဖို့လားလာနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့။အဲဆိုတော့ဒီ NLD အနေနဲ့ဒီအကန့်အသတ်တွေကြားပဲဒီရွေးကောက်ပွဲမှာအကြီးကျယ်နိုင်ခဲ့မယ်။ဒါပေမဲ့အကြောင်းမျိုးမျိုးနဲ့ဒီ90ရွေးကောက်ပွဲမှာလိုရလတ်တွေအတိမတ်ပြုမခံရတဲ့အခြေအနေမျိုးဟိုဖြစ်နိုင်သလားဆိုတော့ဒီဒေါက်တာတင့်ဆွေကတော့ဒီ90ရွေးကောက်ပွဲလည်းဖြတ်သန်းခဲ့ဖို့လို့ဆိုတော့အရင်တော့အခြေအနေနဲ့အခုအခြေအနေနဲ့ဟိုဘယ်လိုမြင်လဲဆရာအမြင်ဆွေးနွေးပါဦးခင်ဗျာ
။ဟုတ်ကဲ့။ဒါလို့ပြအခုကိုကျွန်တော်တို့ဝေဖန်သုံးသပ်တဲ့လူအလုံးလောင်နေနေရ NLD ဟာဟိုအများစုနိုင်မယ်လို့တော့ကျွန်တော်တို့ပြောကြတာပေါ့ကြီးကျွန်တော်လည်းဝေဖန်ဆွေးနွေးတဲ့လူအလုံးနဲ့သဘောမတူစရာမရှိပါဘူးခင်ဗျာဒါပေမဲ့ကျွန်တော်မြင်တာတစ်ခုက NLD ကအဲ့ဒီလိုရုပ်ခုပွဲမှာနေရာရာထိုင်လုံးကတော့ပြည်ပလိအများစုပဲနိုင်အောင်တော့အစိုးရဖွဲ့နိုင်မယ်ဆိုတဲ့အချက်ကိုကျွန်တော်ကတော့အခုတန်တရားစီရင်ခဲ့2008ဖွဲ့စည်းပုံကြောင့်ပါတီစုံဒီမိုကရေစီတစ်ခုမှလွတ်တော်တရားမှာအများဆုံးရတဲ့ပါတီကိုဟိုအစိုးရဖွဲ့နိုင်တဲ့ပါတီကိုအာဏာရပါတီလို့ပြောပြီးတော့အဒုတိယအများဆုံးရတဲ့ပါတီကိုအတိုက်ခံပါတီအထက်ကံကောင်းဆောင်သတ်သင်ပြောကြတယ်။ဒါပေမဲ့ဗမာပြည်ရဲ့အခုလက်ရှိဖွဲ့စည်းပုံအရဆိုရင်အဲဒီလိုရကြတော့အများဆုံးနိုင်လည်းပဲဖွဲ့စည်းပုံအရသမတဖြစ်ဖို့သမတတင်ဖို့ဆိုတဲ့အချက်ကတော့ကိုဆက်ထည့်စီဖြစ်ဖို့မဖြစ်အောင်လေဒီလက်ရှိအစိုးရနဲ့ဖွဲ့အစည်းရွေးကောက်ပွဲကော်မရှင်ကလုံကြမယ်လို့ကျွန်တော်ကမလွယ်မသူယုံကြည်တယ်။ဒါကြောင့်ဗမာပြည်2015ရွေးကောက်ပွဲပြီးလွတ်တော်ခင်းခြင်းကတော့ဟလာအာဏာမရအများဆုံးရတဲ့ပါတီပဲရှိပြီးတော့အများဆုံးမရတဲ့ပါတီကသမတဖွဲ့ပြီးသမတလို့သမတခန့်ပြီးတော့အဲ့တမတာကသူကျတဲ့လူတွေနဲ့ဝင်ကြီးဖွဲ့မယ်နေတာရှိတယ်ခင်ဗျာ
။ဟုတ်ကဲ့။
အဲ့တော့ NLD ဟာဟိုကျွန်တော်ပြောရင်ဟိုထူးခြားဆန်းပြားတဲ့
နိုင်ငံရေးအခွင့်အရေးတခုကိုပေါ်ပါပြီးဖော်ဆောင်နေတယ်ဒါတော့အဲပြည်သူပြည်သူလုံနေကြလို့ဆိုတော့လူလူအားလည်းဆန်းမမဟုတ်ကြဘူးဆန်းတာမဟုတ်ခင်ဗျအဲဘာပဲဖြစ်ဖြစ်အနေကြီးကတော့ရသမျှနဲ့တက်နိုင်ဆုံးလုံသွားမယ်လုံပြနေပြီးသားလည်းဖြစ်တော့ကဆက်တော့ကြိုးစားနေမှာပေါ့လေဆိုတော့ကျွန်တော်တို့လူတွေတော့ကတော့မဲရအောင်တော့ဟလာတိုက်ပြည်ရဲ့ဟလာအုပ်ချုပ်ရေးရန်တရားနဲ့အဲဥပဒေပြုရန်တရားထဲမှာလည်းဟိုအများစုတော့ရသလိုတော့95တို့ပါတို့ဆောက်ရတယ်နဲ့ကန့်သတ်ထားတော့ကအဲ့ဒီဟာကြီးရောလက်ရောကောင်းရောဒုက္ခနဲ့ပေါ်ရတော့လို့အောင်မယ်လို့မထင်သေးဘူးခင
်ဟုတ်ကဲ့ကိုမြရဲ့မြင်ရောခင်ဗျဒီ NLD အနေနဲ့ဒီကန့်သတ်တွေကြားရရွေးကောက်ပွဲနိုင်ခဲ့တယ်ဆိုတော့ပေါ့ဟိုအနာဂတ်ဒီနိုင်ငံရေးမှာဘလောက်ထိတူညီချင်ချင်ဟိုလှုပ်ရှားနိုင်လဲ
Australian High Commission in Nairobi Kenya if you are calling about
a telephone line and immigration ဖြစ်နေပါတယ်ခင်ဗျ okay ကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုဆွေးနွေးမဲ့တော်တော်ချင်းတယောက်လည်းရှိနေပါတယ်ကိုကျော်ဘူတထောင်မှာကိုကျော်ဘူတထောင်ရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်ပြောမှုတွေအပြည့်အသက်လာရရင်တော့မဟုတ်ဘူးဒီတော့ဘူးဒီလွတ်လပ်မြတ်တာခင်ရင်အဲ့ဒီဒီယူကောက်ကန်ကိုစလင်းအဲ့ဒီ၄၅ရာခန့်လုံးခန့်ကိုလကောင်းတန်ကန်ကွန်ပြူတာပါတီဘီဆရာကန်လုံးခန့်ကိုလကောင်းတန်သာပါတီဘီများဘီယူကောက်ကန်ကိုစလင်းအဲ့ဒီ၄၅ရာခန့်လုံးခန့်ကိုလကောင်းပြန်ပါတီများဘီဆရာကန်လုံးခန့်ကိုလကောင်းဒီကောက်ဘူးအောင်နိုင်ရင်နှစ်ဆက်ထားပါဘီ NLD အနေနဲ့အဓိကလုပ်ပြန်ပြီး25ခုကျွန်တော်အကျင့်ပြီးလို့ပါပြီ။ကျေးဇူးလွတ်တော်တွင်လွတ်တော်ကိုယ်စားလှယ်ဦးအခါစီရရှိရင်ခါခွေးကျေးဇူးလွတ်တော်တွင်ဒီမိုကရေစီလိုလားဒီဒီစံတန်းသူအယူခံရရင်ကာကြီးအမျိုးသားလွတ်တော်တွင်လွတ်တော်ကိုယ်စားလှယ်ဦးအခါစီရရှိရင်ကာကြီးအမျိုးသားလွတ်တော်မှာဒီမိုကရေစီလိုလားဒီဒုတိယစံတန်းသူထုတ်ပေါ်လာရင်ငါအလုံးစံတန်းသူတော်တော်အခါဒီမိုကရေစီလိုလားဒီစံတန်းသူထုတ်ပေါ်လာရင်ဦးစီးဦးဆောင်ဒီလိုရင်အလွန်အရေးကြီးတော့ပြန်ကြလို့ပါဒီအတက်ပါယူချန်နယ်ရှိနိုင်တဲ့အတွက် NLD အနေဖြင့်သံသပါတီကြီးမျိုးကိုချုပ်ချင်းစီရင်သင့်ပြီးဒီကောက်ဝေးပြီးနောက်ခွတ်ထွက်လာတဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီမှာလွှတ်တော်အမဲများကိုလည်းလက်ရှိမှာစီရင်သင့်ပြီးဒီဆက်ရက်ကို NLD အနေဖြင့်ဆောင်ရွက်နေပါကတိုင်းပြည်အတွက်မျှော်လင့်ချက်များစွာရှိပါတဲ့အောင်ဆုံးဖြတ်တင်ကြရပါတယ်ကျေးဇူးပါတယ
်ဟုတ်ကဲ့ပါခင်ဗျကျေးဇူးပါဆက်စွာကျွန်တော်ဒီကိုမြားရဲ့တယ်လီဖုန်းလိုင်းကဟိုတောက်လျှောက်လို့ကြာနေတယ်အခုတော့ကိုမြားရဲ့ကျွန်တော်ပြန်ဆက်သွယ်လို့ရပါတယ်ကိုမြားရဲ့ဆက်စွာကျွန်တော်ဆွေးနွေးနေတဲ့အပိုင်းကတော့ဒီရွေးကောက်ပွဲမှာပေါ်လေးတွေအကြက်တဲတွေရှိရနိုင်ငံရေးရစင်ကောင်မှုတွေရှိနေတဲ့ကြားပဲအနေအနေနဲ့ပေါ်လေးပြနေရာတတော်များရလာခဲ့တဲ့ဆိုရင်တော့မှချစ်ဒီအနာဂတ်နိုင်ငံရေးမှာအနေအနေနဲ့ကြေကြေပြင်းပြလှုပ်ရှားနိုင်မယ့်အခြေအနေမျိုးရှိရလားဒီရွေးကောက်ပွဲလွန်ကာလမှာ
ဟိုဒီနေရာမှာနှစ်ပိုင်းခွဲနေရမယ်လို့ညင်နေကြဘာဖြစ်လို့လဲဆိုရွေးကောက်ပွဲမှာအနိုင်ရရေးဒီဘာအတွက်နိုင်မှုလဲဆိုရဲဟာတော့ရှင်းနေလို့ရတယ်ဘာဖြစ်လို့ဆိုဒီရွေးကောက်ပွဲဟာလက်ခံနေဖြစ်စီလက်မခံနေဖြစ်စီစိုက်ဒီဖြစ်စီမစိုက်ဒီဖြစ်စီ2008ဖွဲ့စည်းမှုအုပ်ချုပ်မှုအခြေခံဥပဒေအောက်ကရုပ်တဲ့ရွေးကောက်ပွဲဆိုတာကျွန်တော်သိရမယ်အဲ့တော့ဝင်တဲ့ရွေးချက်ကဖွဲ့စည်းပုံပြင်မယ်ဆိုရင်ရွေးချက်နဲ့ကျွန်တော်ဝင်တယ်လို့ကျွန်တော်အဲ့လိုနားလည်ထားတယ်အဲ့လိုပဲဝင်ရမှာလည်းဖြစ်တယ်အဲ့တော့နံပါတ်1တစ်ချက်အနေနဲ့တော့လွှတ်တော်ထဲမှာFederal Democracy နိုင်ငံကိုတိဆောက်ချင်တဲ့လူတွေညာညာပိုင်းရောက်ဖို့လုပ်ရဲအဲ့ဒါကျွန်တော်ကြိုးစားရမယ်လို့မြင်ပါတယ်နောက်တစ်ခုအဖွဲ့အစည်းကိုပြင်ရေးကိုပြင်းထန်ကျွန်တော်ကြိုးစားရလိမ့်မယ်လို့ကျွန်တော်မြင်တယ်အဲ့တော့ရွေးကောက်ပွဲဒီတာမန် Democracy အစားကျနေတဲ့နိုင်ငံကြီးတွေမှာလုပ်တဲ့ရွေးကောက်ပွဲတွေတော့တူမှာမဟုတ်ဘူးဒီရွေးကောက်ပွဲကလူထုရဲ့တိုက်ပွဲပဲဖြစ်တယ်အဲ့လိုနားလည်ပြီးတော့ကျွန်တော်ဖြတ်တန်းရမယ်လို့ကျွန်တော်မြင်တယ်သို့တော့2015လို့အခင်းကျင်းကတော့အနိုင်ရထားတဲ့လူတွေအနေနဲ့ဘလောက်ထိစွတ်တော်တွေမှာရုန်းကန်မယ်စွတ်တော်ပြင်ပနိုင်ငံကြီးနဲ့ဘလောက်ထိချိတ်ဆက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအပအဝင်မြန်မာနိုင်ငံဒီမိုကရေစီထုံးကားယူဘလောက်ကျိုးပန်းဆောင်ရွက်မလဲဆိုတဲ့အခြေအနေပေါ်မှာပဲမူတည်တယ်ရှုပ်ထွေးမှုတွေအများကြီးရှိပါလိမ့်မယ
်ဟုတ်ကဲ့ကိုမြတ်ကြီးကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ဒီဂွေမျိုးကကိုစန်းဝင်းနဲ့ရောက်နေပါတယ်ကိုစန်းဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲဟုတ်ကဲ့ကျွန်တော်ပြောလို့ရတော့ကဟိုဘယ်မှာကိုကြီးကိုမြတ်ကြီးဆွေးနွေးသွားတဲ့ပထမဆုံးမှာသူကဟိုကြဒီ NLD ကပထမနိုင်မှုပေါ့နော်တိုင်းရင်းသားပါတီနဲ့သူကမဟာဇာမောက်ကြီးပူပေါင်းမှုလုပ်ရဲဆိုတော့အဲ့တော့ကျွန်တော်အပြစ်ဝလက်ခံနေကြအခုချိန်မှာလေတိုင်းရင်းသားမဟာဒီ NLD ရဲ့ဒီတိုင်းရင်းသားပါတီနဲ့ဒီမဟာဇာမောက်သူကကြီးကပြကြတော့တိုင်းရင်းသားပါတီရဲ့ဒီဘုံစန်းစုရဲ့ဒီဖက်ရဲ့ဒီဆောက်ရဲ့တိတ်ခါတမဒီရှိရှိပြောထားတဲ့စကားကိုယုံကြည်ပြကြတော့ဒီချိန်မှာဝိုင်းပြကြတော့ဟိုဝင်းရံလိုက်ပြီးတော့တုံးလိုက်ဖို့ကျွန်တော်ကဒီပေးတဲ့ပြောင်းနေတယ်အဲ့ဒါကိုအပြည့်ဝပြောချင်ပါတယ်ကျွန်တော
်ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီဆွေးနွေးပွဲအတွက် email တွေနဲ့ပို့ထားတဲ့စာတချို့လည်းရှိပါတယ်ကျွန်တော်တို့ဖော်ပြချင်ပါတယ်တချို့စာတွေကတော့ဟိုနည်းနည်းရှိပါတယ်အခုဒီတစားဝါရဥကျော်လင်း60နှစ်တက္ကသဟောင်းဆိုပြီးတော့ဖော်ပြထားပါတယ် NLD ရွေးကောက်ပွဲဝင်မယ်ဆိုတော့နိုင်ပါပြီတဲ့လွတ်တော်ရဲ့ခီးလမ်းမှာတောင်ကုန်းထက်ကတနက်ကင်ထားတဲ့တက္က uniform နဲ့အစင်းစင်းတစ်ဖွဲ့ပြီးတော့ uniform ချုပ်ပြီးရွေးကောက်ပွဲနဲ့ဝင်မယ် တဖွဲ့တဖွဲ့အဲ့ဒီပေါင်းမိလဲလူလူကိုယ်စားအဖွဲ့ကြီးကတဖွဲ့ NLD ရဲ့လူလူကိုယ်စားပြည်မဲ့အဖွဲ့ကြီးကတဖွဲ့ဒီ၃ဖွဲ့မှာတဲ့အစိုးရမဖွဲ့နိုင်လို့အစိုးရကိုမကြိုက်လို့အတိုက်ခံလုပ်ကြမယ်ဆိုရင်အတိုက်ခံချင်းချင်းညီညွတ်ရေးမယူနိုင်လို့ကတော့ကြောင်ကိုဘယ်သူချူဆွဲမလဲဖြစ်မှာပါပဲဒါနိုင်ငံရေးအမြင့်မြင့်ကြီးကြီးနဲ့လုံဆောင်မှုလိုပါတယ်ဆိုပြီးတော့ဖော်ပြထားပါတယ်ဦးကျော်လင်းရဲ့နောက်တစ်စာကတော့မောင်ဝင်းရဲ့အင်းလေးဆိုပြီးဖော်ပြထားပါတယ်မတ်တင်ကြီးကျေးဇူးပြုပြီးဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်နံပါတ်1990အဖြစ်ရွေးကောက်ပွဲမှာ NLD ကအနိုင်ရတော့အကျိုးဆက်တွေကဘာလဲအတူချုပ်ပြောရရင် NLD အမတ်တွေအများအပြားအဖမ်းခံရပြီးထောင်နေတဲ့ရောက်ကုန်တယ်တချို့ထောင်ထဲမှာတည်တယ်တချို့ပြည်ပထွက်ပြေးရတယ်ပါတီထောက်ခံသူတွေထောင်ထဲရောက်ကုန်တယ် NLD ပါတီဝင်တွေခွဲခြားဆက်ဆံခံရတယ်ပါတီကောင်းဆောင်ကိုအကျဲချုပ်ချပြီးရုံရင်းကြမ်းတမ်းတဲ့စကလုံးနေနဲ့အတိုက်ခိုက်ခံရတယ်။နံပါတ်2 2012ဂျားပြရွေးကောက်ပွဲမှာ NLD အမတ်နေရာ40ချုံအနိုင်ရပြီးတဲ့နောက်နှစ်လအကြာမှာလူမျိုးရေးဘာသာရေးအကြမ်းဖက်မှုများဖန်တီးသူလူရန်ကားအုပ်စုတွေပေါ်ပေါက်လာပြီးအပြစ်မဲ့တဲ့နှစ်ဖက်သောပြည်သူတွေတေချေခဲ့ရ၊အိုးအိမ်တွေမိရှို့ခံရ၊ဒုက္ခသည်စခန်းတွေရောက်ကုန်ကြရစတဲ့လူမှုဒုက္ခတွေကြုံတွေ့ခဲ့ရပါတယ်။၃. လာမယ့်ရွေးကောက်ပွဲမှာ25ရာခိုင်နှုန်းဆိုတဲ့အခွင့်ဒုက္ခအမှတ်မင်းများရှိနေတဲ့အတွက် NLD အပါအဝင်ဒီမိုကရေစီဘက်တော်သားနိုင်ငံရေးပါတီတွေကြီးမားတဲ့စိန်ခေါ်မှုတွေကြားကနေအမှတ်နေရ51ရာခိုင်နှုန်းထက်ကျော်လွန်အနိုင်ရမယ်လို့ခံမှန်ပြောဆိုသူတွေအများအပြားရှိနေတယ်ဆိုတာတွေလည်းကြားရပါတယ်။နံပါတ်၄. ရွေးကောက်ပွဲအကြိုကာလမှာတည်တည်ငြိမ်ငြိမ်ဖြစ်ပြီးရွေးကောက်ပွဲအောင်မြင်စွာကျင်းပလို့ဒီမိုကရေစီဘက်တော်သားနိုင်ငံရေးပါတီတွေအနိုင်ရပြီးအစိုးရဖွဲ့နိုင်မယ်ဗမာပြည်မှာတမိုင်းဝင်မဲ့နိုင်ငံရေးအရေးကြီးတစ်ခုကိုလှုပ်ဆောင်နိုင်မယ်ဆိုရင်ပြည်သူတရက်လုံးဝမ်းသာကြရမှာပါ။ဒါပေမဲ့ခေဟောင်းစနစ်ဟောင်းအတွေ့အခေါ်တွေနဲ့ခေဆိုးကြီးရဲ့အရေးမဲကြီးအောက်မှာပဲပျော်မွေ့သူတွေရဲ့အန်တီရဲကလည်းမသေးငယ်လာဘူးဆိုတာကိုအလေးထားထည့်သွင်းတွက်ချက်ရမှာဖြစ်ပါတယ်။ဖန်တီးမှုများနဲ့တိုင်းပြည်ကြီးမငြိမ်မသက်ဖြစ်အောင်လုပ်ပြီးဝါရဖြန့်ချီမှုအစွန်တရာလှုပ်ဆော်သွေးတို့မှုများနဲ့လူမျိုးရေးဘာသာရေးအကျန်းဖက်မှုတွေကြောင့်အသက်အိုးအိမ်များဆုံးရှုံးရမှာကိုပြည်သူတွေစိုးရိမ်ထိတ်လန့်နေရပါတယ်။အထူးသဖြင့်လူနည်းစုများကပိုပြီးတော့စိုးရိမ်နေရသလိုနောက်တက်လာမဲ့အစိုးရနဲ့ပြည်သူတွေအတွေ့စိန်ခေါ်မှုကြီးဖြစ်နေပါကြောင်းတင်ပြရပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီနောက်ထပ်ပင်နိုင်သောတာရှင်တယောက်ဖြစ်တဲ့ကိုဦးရှမ်းပြည်တောင်ပိုင်းကလည်းစာတူလေးတစ်စောင်ပို့ထားပါတယ်။သူကတော့ဒီ NLD ကိုစင်စစ်ပြီးမြင်ရတာပဲမြင်ကျင်နေတုန်းပါတဲ့။ဂျားဖြတ်ပွဲမှာတော့ဂျားဖြတ်ရွေးကောက်ပွဲမှာတော့အနိုင်ရတော့ကသူများပြောစရာတွေဖြစ်ခဲ့ဘူးပါတဲ့။နိုင်ငံရဲ့အခြေအနေပေါင်းစုံကတော့ NLD ကိုစင်ခေါ်ပြီးစောင့်ကြည့်နေမှာအမှန်ပါတဲ့ပြည်ခိုင်ဖြူအစိုးရမှာအထင်ရှားဆုံးအားနည်းချက်ကတော့အောက်ခြေမှာမပြောင်းသေးဘူးဆိုတဲ့ကိစ္စဖြစ်ပါတယ်တဲ့ NLD ကအစိုးရဖွင့်နိုင်ရင်ဒီစိုးမွေကိုတေချာပေါက်ဆက်ခံရမှာပါတဲ့ဒီကိစ္စကို NLD ဘယ်လိုကင်တွယ်မလဲဆိုတာ NLD ရဲ့မှတ်ချက်ဖြစ်မှာဖြစ်တယ်လို့ NLD အစိုးရရဲ့ပထမဆုံးအောင်မြင်မှုဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပြရစီဆိုပြီးတော့သူကဖော်ပြထားပါတယ်ဆိုတော့တော်တော်များကတော့ဒီရွေးကောက်ပွဲလုံးကိစ္စတွေဟိုမှန်းမြော်ပြီးတော့ပြောနေကြတယ်ဆိုတော့ဒီရွေးကောက်ပွဲပြည်ရနဲ့ပထမဆုံးကြုံရမယ့်ကိစ္စတွေရဲ့တစ်ခုနဲ့ပတ်သက်လို့လည်းကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာအတူတူဆွေးနွေးစီခြင်းပါတယ်ဒီရွေးကောက်ပွဲရလနဲ့ပတ်သက်လို့ပေါ့လေဟိုနိုင်ငံရေးလောကမှာလည်းတချို့ကအခုချိန်ဒီစိုးရိမ်မကင်းဖြစ်နေတာတွေက1990မှာတော့ကအနေနဲ့တခဲနဲ့နိုင်ရခဲ့တယ်တကယ်လည်းလက်တွေ့မှာနိုင်လာတော့ရွေးကောက်ပွဲရလက်ကိုအတိမတ်ပြူတာမခံခဲ့ရဘူးဆိုတော့ဒီလိုအခြေအနေမျိုးတွေရောဖြစ်လာနိုင်ဒီချိန်မှာပြန်ကြုံရနိုင်တဲ့အခြေအနေတွေဘလောက်များရှိလဲဟိုပထမဆုံးတော့ဒီကိုမြာရေးအမည်ကိုကြားခြင်းပါလေခင်ဗျာ
။ဟုတ်ရ1990လုံးကဘာဖွဲ့စည်းပုံမှမရှိဘဲနဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေဖြစ်တယ်။ဒါအခုကဒီရွေးကောက်ပွဲကိုယ်တိုင်က25ရာခိုင်နှုန်းဘိုင်းပြီးပါတဲ့အချက်ကိုပြန်လန်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကကျင်းပမယ်ရွေးကောက်ပွဲဖြစ်တယ်။အဲ့ဒါကြောင့်မလို့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုဘူးဆိုတဲ့အခြေအနေမျိုးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ဘယ်တော့မှမထင်ပါဘူး။ဟုတ
်။ဟုတ်ကဲ့။ဒီဒေါက်တာရမျိုးသားရဲ့အမည်ကိုပြောပါအောင်ခင်ဗျာ။တချို့ကစိုးရိမ်တာတကယ်လို့များအလို့ NL ရဲ့နိုင်လာရင်လို့ရှိရင်ပေါ့လေ။ဟိုလုံခြုံရေးအကြောင်းပြတာပဲဖြစ်ဖြစ်တခြားအကြောင်းမျိုးမျိုးကြောင့်ဒီရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတဲ့ပြဿနာမျိုးတွေဖြစ်လာမယ်ဆိုရင်နိုင်ငံရေးအကျက်တဲတွေဖြစ်လာနိုင်တယ်ဆိုပြီးစိုးရိမ်တဲ့ဘောရာမျိုးကြီးလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါမျိုးတွေဖြစ်လာနိုင်ကြီးဘယ်လောက်များရှိလဲဒေါက်တာရံမျိုးသိအမြင်ပြောပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့လာမယ့်2015ရွေးကောက်ပွဲမှာအဲကျွန်တော်အမြင်ကတော့ NLD နေနဲ့တကယ်ကြီးမားတဲ့စိန်ခေါ်မှုတွေကိုအဲကြော်ဖြတ်ရမယ့်အနေအထားရှိပါတယ်အဲကျွန်တော်ခုနဆွေးနွေးရသလိုပဲတိုင်းသားနိုင်ငံရေးပါတီပေါ့လေမဟာမိတ်တိုင်းသားနိုင်ငံရေးပါတီတွေနဲ့ပူးပေါင်းပြီးတော့တော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ရဲ့တွန်းပုံနှစ်ပုံကိုအနိုင်ရမှာအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးရှိပါတယ်။အဲ့ဒီအခါကျတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွန်းပုံနှစ်ပုံကိုအနိုင်ရဖို့ဆိုတာအင်မတန်မှကြိုးစားရမယ့်အနေအထားပါ။အဲ့ဒီအနေအထားကို NLD အနေနဲ့ရောက်ရှိခဲ့ပြီးဆိုရင်အဲ့ဒီလိုရောက်ရှိဖို့အတွက်လည်းဂျာမန်ရွေးကောက်ပွဲဟာတကယ်လွတ်လပ်ပြီးတရားမျှတတယ်ဆိုလို့ရှိရင်ကျွန်တော်
ျွန်တော်မြင်အားဖြင့်တော့လူလူကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာနော်အာဏာလွှဲပြောင်းရေးနဲ့အစိုးရအသစ်ဖွဲ့စည်းရေးကိုပြည်သူလူထုထောက်ခံမှုနဲ့အတူဆောင်ရွက်နိုင်မိမယ်လို့ကျွန်တော်ကတော့အပြည့်အဝယုံကြည်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီနောက်ဆုံးအချိန်တစ်မိနစ်ချေချော်လောက်ရပါသေးတယ်။ဟိုသူဒေါက်တာတက်ဆွေအမြင်လည်းပြောပါဦးဆရာ
။အဲ့ဒါဒီကလည်းယူကပွင့်လွန်ကလာမှာလွတ်တော်တယ်မှာပေါ့လေ။ကျွန်တော်မြင်ကခုနဆွေးနွေးကြသလိုဟလာဖက်ဒရယ်ပြည်ထောင်စုကိုတည်ပြီးတော့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဖွဲ့ကြီးကိုဆောင်ပေးပြောရတာဒါမှတ်မှတ်ပါလေ။ကျွန်တော်မြင်ကဟိုလက်ရှိလည်းလွတ်တော်တွေရောက်နေတဲ့ NLD ဟာအဲဟိုလွတ်တော်ဆင်မှာမဟာမိတ်မရှိတဲ့ပါတီလိုဖြစ်နေတယ်ခင်ဗျအဲ့တော့ဟို NLD ခုရုပ်ပေါ်ကဝင်မကြီးညာတဲ့အချိန်မှာပြောတဲ့ဟာပြီးဟို policy ပေါ့လေဒီပြည်သူ့လွတ်တော်ကိုစားပြီး committee မှာပါတယ်တိုင်းနာအင်အားစုတွေနဲ့မဟာမိတ်ပြုမယ်ဆိုတဲ့အချက်ကလာမဲ့အဲ့ဒါယူစီဟိုလွတ်တော်မှာဒါတကယ် NLD ရဲ့လွတ်တော်တော်မဟာမိတ်ဖြစ်ပါလိမ့်မယ်အဲ့ဒါလွတ်တော်တော်ကအခုမှဖြစ်ရမှာရင်လည်းတော့မဟာမိတ်ဖြစ်ပြီးသားပေါ့လေဟိုဒီနေ့ဟိုတိုင်းသားပြောပြောဒီမိုကရေစီပြောနေတဲ့နိုင်ငံရေးပါတီ2030ယူကောက်ပွဲအလွန်လွတ်တော်ထဲမှာပါတီတွေကတော့ NLD ကိုဟလာရန်သူလို့ဟိုသဘောထားတဲ့မိတ်ဆက်မဟုတ်တဲ့ပါတီတွေကမြင်ရနေတယ်ဒါအမှန်တမ်းစိတ်မကောင်းစရာဖြစ်တယ်။ဒါကြောင့်အခု2015ကျမှဝင်ရွေးမဲ့ CRPP နဲ့ဟလာဒီတိုင်းသားအင်အားစုတွေကတော့အဲသူတို့လိုချင်တဲ့ Federal Binong သူပြည်ထောင်ရေးအပေါ်မှာ NLD ကအကောင်းဆုံးမဟာမိတ်ဖြစ်တယ်လို့သူတို့ကိုယ်တိုင်ကလည်းယုံကြည်တဲ့အတွက်ဒါမဲ့အချင်းချင်းမှာတော့ပါလေပြပြအနာဂတ်ရေးအတွက်ဟိုအုတ်မြစ်ကောင်တစ်ခုထားနိုင်တဲ့အနေထားကိုရလိမ့်မယ်တိုင်းရင်းသားတွေနဲ့တိုင်းရင်းသားဆိုတာကျွန်တော်ပြောတဲ့ CRPP ရဲ့တိုင်းရင်းသားပေါ့နော်အဲ့ဒါအနေနဲ့ NLD ဟာလွတ်တော်ပြီးတော့လုပ်လို့ရှိရင်အနာဂတ်တိုင်းပြည်အတွက်ဟလာအုတ်မြစ်ကောင်ဖြစ်နိုင်လိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့လူတွေရောအီးမေးလ်တွေနဲ့ပေးပို့ရတဲ့လူတွေအားလုံးရောအထူးကျေးဇူးတင်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ
တွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ကြံနေသေးတဲ့အချင်းတွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်မှာဒဏ်ခတ်မှုတွေလျှော့ပေါ်ပေးဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့တို့ကြား10နှစ်ကြာကြာညှိနှိုင်းခဲ့ရတဲ့တမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။ EU ဥရောပတမကနိုင်ငံခြားငွေရာရေးရဲ့အကြီးအကဲကဒီသဘောတူညီချက်ဟာမျှတမှုရှိတယ်လို့ဆွေးနွေးပွဲပါဝင်တဲ့အဖွဲ့အားလုံးရဲ့အကျိုးစီးပွားကိုလည်းအလေးထားမှုရှိကြောင်းပြောပါတယ်။အီရန်သမ္မတဟက်ဆန်ရိုဟာနီကတော့ဒီလိုသဘောတူညီချက်ရခဲ့တာအတွက်ချီးကျူးလိုက်ပြီးနိုင်ငံတကာဆက်ဆံရေးမှာစာမျက်နှာသစ်ဆက်တင်ဖွင့်လှစ်လိုက်ပြီးဖြစ်ကြောင်းပြောပါရယ်။အခုရခဲ့တဲ့သဘောတူညီချက်ကနေအမေရိကန်တို့ရဲ့တန်တမာရေးချိုးဖောက်မှုဟာတကယ်စစ်မှန်ပြီးအထက်ပဲပြည့်ဝတဲ့ပြောင်းလဲမှုကိုဖော်ဆောင်နိုင်တာပြသနေတယ်လို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်ပါရယ်။အခုရရှိတဲ့ပြီးပြည့်စုံတဲ့ရေရှည်သဘောတူညီချက်ကနေအီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်မှုမရှိအောင်ကာကွယ်နိုင်ခဲ့တယ်လို့လည်းပြောပါရယ်။ဒါအပြင်တကယ်လို့အခုသဘောတူညီချက်ကိုပိတ်ပင်မှုအတွက်အမေရိကန်လွှတ်တော်မှာတင်သွင်းမှုဟွန်းနှမြောက်ကိုလည်းသူကဗီဒီယိုအာဏာသုံးပယ်ချမယ်လို့ဆိုပါတယ်။အီရန်နဲ့လက်မှတ်ရေးထိုးခဲ့တဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်ကအတုံ့ပြန်မှုတွေကတော့နှစ်ပါတီချမ်းမှာသဘောထားတွေအတော်ကလေးကိုကွဲပြားနေတာဖြစ်ပါတယ်။ Democratic အထက်လွှတ်တော်အမတ်တွေကတတိအကောင်းမြင်သဘောထားရှိနေကြပြီး Republican အမတ်တွေကတော့ဒီသဘောတူညီမှုရဖို့အတွက်ကြိုးစားရမှာ American ဘက်ကနေလက်ရောမှုပေးတာများသွားပြီလားလို့မေးခွန်းထုတ်နေကြတာပါ။မြန်မာနိုင်ငံတောင်ပိုင်းကျွန်းကျွန်းပေါ်မှာသတင်းပတ်ပေါင်းများစွာကြာရောက်ရှိနေတဲ့ရွှေပြောင်းဝင်ရောက်သူ100ကျော်ကိုမြန်မာရေတပ်ကကယ်တင်ခဲ့တယ်လို့မြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်။ဒီလူတွေအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးတချို့ကသူတို့ကိုအတင်းကျပ်ခေါ်ဆောင်လာတာလို့ပြောဆိုကြပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မက်ခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာက Skip Sit ဖြစ်ပါတယ်ရှင်။VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.